Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ညဖက်9:30နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ30နဲ့50အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူကြည့်ရှုနိုင်ပါတယ်။ကျမနှောင်းလောပါဒီကနေ့ညဖက်အစီအစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ။အ
နည်းခတ်သိမ်းကြည့်ကြည့်ကြပါစီ။မကြမီကြီးညာမဲ့သတင်းတွေမှာအခုလိုသတင်းတွေကိုကြားကြရမှာပါ။ OPEC နဲ့အုပ်စုကရေနံထုတ်လုပ်ရေးကိုရှော့ချဖို့ဆုံးဖြတ်လိုက်တာဟာကမ္ဘာစီးပွားရေးအတွက်အထောက်အကူမဖြစ်သလိုအမျှော်မြင်နေရရောက်တယ်လို့ American ဘာသာရေးဝန်ကြီးကပြောလိုက်ပါတယ်။ Ukraine စစ်ပွဲအတွက် Russia ဘက်ကစစ်ရာဇဝတ်မှုတွေကျွလွန်တဲ့နေရာမှာ Ukraine ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုလည်းစစ်ရာဇဝတ်ကျွလွန်ခံရတယ်လို့ Ukraine ဘက်ကပြောလိုက်ပါတယ်။ဒီနေ့ကဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားရာသတင်းကြွလာပြည့်နေဖြစ်တဲ့အချိန်ဗုဒ္ဓဘာသာဝင်တွေအတော်များများဟာဖျားတွေကိုတွားရဝတ်ပြုစုတောင်းနေကြတာကိုကိုရနိုင်တဲ့ကျွန်တော်တမောင်သန်းတို့ကတင်ပြကြေညာပေးကြမှာဖြစ်ပါတယ
်။ကောင်းပါပြီရှင်။စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားဆောင်ရွက်မှုအတိုင်းအတာဘယ်လိုရှင်နေပါသလဲ
။ပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုဒါကျွန်တော်ရာသီဥတုဆိုင်ရာတရားမျှတမှု Climate Justice and Environmental Justice ကအမြန်ရေးကြည့်ပါရဲ
။ဒီသတင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်။ဒါအပြင်စပိန်နိုင်ငံမှာအသစ်ပြတ်ထားလိုက်တဲ့ဥပဒေကြောင့်အိမ်သုံးဆိုလာပြားတွေနဲ့စွမ်းအင်တွေထုတ်ယူနေကြတဲ့အကြောင်းနဲ့အတူအင်းညနိုင်ငံကမညံဖွံ့ဖြိုးမှုနောက်ကျတဲ့ဆက်ကျော်သက်မိန်းကလေးတယောက်ရဲ့အွန်လိုင်းပေါ်ကအောင်မြင်မှုတွေအကြောင်းကိုလည်းရှုစားနာဆင်ရမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသူသားနဲ့ထူးခြားဆန်းမြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တဲရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့ကိုရနိုင်တို့ပြောပြပေးပါရှင
်။ဥပဒေအုပ်စုကရေနံထုတ်လို့ရေကိုရှော့ချဖို့ဆုံးဖြတ်လိုက်တာဟာကမ္ဘာစီးပွားရေးအတွက်အထောက်အကူဖြစ်တယ်လို့အမျှော်မြင်နေရလဲရောက်တယ်လို့ American ဘာသာရေးဝန်ကြီး Janet Yellen ကပြောလိုက်ပါတယ်။အထူးသဖြင့်ဖြစ်ပေါ်ကစားဈေးကွက်တွေအတွက်ထောက်ကူမဖြစ်ပါဘူးလို့ပြောကြောင်း Financial Times သတင်းစာကြီးကတနင်္ဂနွေနေ့မှာပြောပါတယ်ဖွံ့ဖြိုးဆဲတိုင်းပြည်တွေနဲ့သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေအတွက်အလွန်ပဲစိတ်ပူမိတဲ့အကြောင်းဝန်ကြီးယယ်လန်က Financial Times သတင်းစာနဲ့လုပ်တဲ့အင်တာဗျူးမှာပြောခဲ့တာပါယူကရိန်းကိုဗန်ဒါရေးအကူအညီပေးရမှာမာမိတ်တွေကငွေလွှဲတာကြားနေတယ်လို့လည်းသူမကဝေဖန်လိုက်ပါတယ်ယူကရိန်းမှာတော့ဇပိုရီဇီယာမြို့ကိုရုရှားကလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ18ယောက်သေဆုံးခဲ့ပြီးအများပြားဒဏ်ရာရရှိသွားကြပါတယ်။အဲဒီမြို့မှာရှိတဲ့နျူကလ িয়ার တာအားပေးစက်ရုံကိုရုရှားကသူ့လက်အောက်သွတ်သွင်းဖို့ကြိုးစားနေတာကိုဥရောပသမ္မတကအပြင်းထန်ရှုတ်ချလိုက်ပါတယ်။စက်ရုံကနေရုရှားတပ်တွေဆုတ်ခွာပြီးယူကရိန်းရဲ့ထိန်းချုပ်မှုအောက်ပြန်ထားဖို့တောင်းဆိုလိုက်ပါတယ်။နျူကလ িয়ার စက်ရုံကိုသိမ်းပိုက်ထားတာဟာဥပဒေကြောင်းအရတရားမဝင်ပဲတစ်ခုလုံးသဘောအရဥရောပလုံခြုံရေးအတွက်အပြည်ပြည်ဆိုင်ရာအမှုမြူအေဂျင်စီဟာအရေးကြီးတယ်လို့ပြောပါတယ်အပြည်ပြည်ဆိုင်ရာအမှုမြူအေဂျင်စီဟာဇပိုရီးယားဆက်ရုံမှာရှိပြီးစစ်ဆေးကြီးစုနိုင်ဖို့အရေးကြီးလိုအပ်နေတယ်လို့လည်းဥရောပသမ္မတနိုင်ငံကြီးဘူဝါဒအရေးအကြီးကဲဂျိုးဆက်ဘိုရက်ကစနေနေ့ကပြောလိုက်ပါတယ်ရုရှားကထပ်မံပစ်ခတ်လာတဲ့အတွက်လက်စစ်ပြတ်သွားတာကြောင့်အရေးပေါ်ဒီဇယ်မီးစက်ကိုဆက်ရုံကအသုံးပြုနေရကြောင်းစနေနေ့အစောပိုင်းက IRA ကဆိုပါတယ်
ယူကရိန်းစစ်ပွဲအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်တဲ့နေရာမှာယူကရိန်းရဲ့ယဉ်ကျေးမှုအမွေအနှစ်တွေဟာလည်းစစ်ရာဇဝတ်မှုတွေကျူးလွန်ခံနေရတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်2005ခန်းကဟန်နစ်အင်ပါယာကိုအုပ်ချုပ်ခဲ့တဲ့အတလော်ဘင်ရဲ့တရဖူဟာလည်းယူကရိန်းနိုင်ငံရဲ့ပြတိုက်တွေကနေပျောက်သွားခဲ့တယ်လို့ဆိုပါတယ်။ရုရှားတပ်တွေကမီလီတိုပိုးမြို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလကသိမ်းယူပြီးတဲ့နောက်အဲ့ဒီတရဖူနဲ့တခြားအဖို့တန်ရဲနာတွေကိုရုရှားတပ်တွေကယူဆောင်သွားတယ်လို့ပြတိုက်တာဝန်ရှိသူတွေကပြောပါတယ်အခုဆိုရင်ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တိုက်ခိုက်ခဲ့တာဟာရှစ်လထဲမှာရောက်နေပြီဖြစ်ပြီးတော့အဲ့ကာလအတွင်းယူကရိန်းရဲ့သမိုင်းဝင်နေရာတွေနဲ့သမိုင်းဝင်ပစ္စည်းတွေဟာအကြီးကျယ်ပျက်စီးဆုံးရှုံးတာတွေလူရဲ့ဖျက်ဆီးတာတွေခံခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောထားပါတယ်ရုရှားစစ်သားတွေဟာယူကရိန်းပြတိုက်40လောက်နီးနီးကရှေးအောင်အသုံးဆောင်ပစ္စည်းတွေကိုယူဆောင်သွားကြတယ်လို့ယူကရိန်းယဉ်ကျေးမှုဝန်ကြီးက AP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှဆွဆွဲထားပါတယ်အခုလိုယူကရိန်းယဉ်ကျေးမှုအမွေအနှစ်ပြတိုက်တွေကနေလူယူဖျက်ဆီးမှုတွေကြောင့်ဆုံးရှုံးမှုပမာဏတန်ဖိုးဟာယူရိုတန်းရာနဲ့ချီရှိတယ်လို့ယူကရိန်းယဉ်ကျေးမှုဝန်ကြီးအိုလက်ဇန်ဒါတီကာချန်ကိုကပြောပါတယ်ယူကရိန်းယဉ်ကျေးမှုအမွေအနှစ်တွေပေါ်မှာရုရှားတပ်ဖွဲ့တွေရဲ့သဘောထားတွေကစစ်ရာဇဝတ်မှုမြောက်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
ကို ိုရီးယားကျွမ်းဆွဲကနေအမေရိကန်လေတင်သင်းမော့ပြန်လဲထွက်ခွာသွားပြီးတဲ့နောက်မြောက်ကိုရီးယားကပယ်ထိတ်တဲ့ဒုံးကျည်နှစင်းကိုသကောင်းကျော်အချိန်မှာစမ်းသပ်ပစ်လွတ်လိုက်ပါတယ်။တနင်္လာနေ့မှာကြားအောင်မယ်မြောက်ကိုရီးယားလုံခြုံရေးပါတီရဲ့89နှစ်မြောက်နှစ်ပတ်လည်နေ့အကြိုမှာပစ်ခတ်လိုက်တာလည်းဖြစ်ပါတယ်။တောင်ကိုရီးယားရေတပ်နဲ့အမေရိကန်စစ်သင်းမော့တွေကလာရောက်အရေးလေးကျင်တာဟာလက်ရှိအခြေအနေမှာအလွန်အလွန်ကိုစိုးရိမ်ရတယ်လို့မြောက်ကိုရီးယားကကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူကနိုင်ငံတော်ပိုင်း KCNA သတင်းဌာနကတစ်စစနေနေ့ကပြောလိုက်ပါတယ်။တနင်္ဂနွေနေ့မနေ့အစောကြီးတနာရီ48မိနစ်နဲ့58မိနစ်တို့မှာတာတိုပြည့်ပက်ဒိန်းနဲ့ဒုံးကျည်နှစ်စင်းကိုမွန်ချောင်းဒေတာကနေဂျပန်ပင်လယ်ပြင်ထဲကိုပြစ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။ဒုံးကျည်တွေဟာအမြင့်ကီလိုမီတာ90ကနေခရီး350ကီလိုမီတာကိုသွားခဲ့တယ်လို့ဆိုပါတယ်။ရင်းကုန်သင်းမောကနေပြစ်လွတ်ခဲ့သလားဆိုတာကိုတော့လေ့လာနေတုံးပဲလို့ဂျပန်ဒုတိယကာယဝင်ကြီးတိုရှိရိုအီနိုကပြောပါတယ်။ဒုံးကြီးတွေကဂျပန်ရဲ့စီးပွားရေးဆုံးအပြစ်ဘက်ကိုကြောက်ခဲ့တယ်လို့လည်းဆိုပါတယ်။ဒါဟာမြောက်ကိုရီးယားက15ရက်အတွင်းမှာ9ဆင်းမြောက်ပြစ်လွတ်လိုက်တဲ့ဒုံးကြီးဖြစ်ပါတယ်။ခုလိုပြစ်လွတ်တာကိုဂျပန်နဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီတို့ကရှုတ်ချလိုက်ကြပါတယ်။နောက်ဆုံးပြစ်လွတ်လိုက်တဲ့ဟာအမေရိကန်နဲ့မဟာမိတ်တွေကိုချက်ချင်းလက်ငင်းချင်းချောက်နိုင်တာမရှိပါဘူးလို့အမေရိကန်အင်ဒိုပစိဖိတ်ဒေသစစ်ဌာနချုပ်ကသုံးသပ်ပါတယ
်။မြန်မာနိုင်ငံမှာတော့ဒီနေ့ဟာဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားရာနေဒူးနေ့မြတ်တရဖြစ်တဲ့သတင်းကျောလာပြည့်နေ့ဖြစ်တာနဲ့အညီဗုဒ္ဓဘာသာဝင်တွေအတော်များများဟာဖျားသွားပြီးတော့ဝတ်ပြုဆုတောင်းတာတွေလှုပ်ချပါတယ်။ရန်ကုန်မှာတော့ထောင်ပေါင်းများစွာဟာရွှေကုံဖျားကိုသွားပြီးတော့ပန်းတွေစီမီတွေဆက်ကပ်ပူဇော်ပြီးဝတ်ပြုခဲ့ကြသလိုတချို့တွေကလည်းမနစ်ကစစ်တပ်ကအာဏာသိမ်းမှုကြောင့်နိုင်ငံတွင်းမှာနိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေကျော်လွှားနိုင်မှုအတွက်ဆူတောင်းခဲ့ကြပါတယ်။ရန်ကုန်မြို့အမေရိကန်တန်ယုံကလည်းအခုလိုအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာကြာရောက်တဲ့သတင်းချုပ်ပွဲတော်အတွင်းမှာမြန်မာပြည်သူတွေတောင်းဆိုနေတဲ့မြန်မာပြည်သူတွေရတဲ့ရထိုက်တဲ့ငြိမ်းချမ်းရေးနဲ့တာယာဝါပြောမှုတွေရရှိပါစေလို့ဆုမွန်ကောင်းတောင်းတယ်ဆိုပြီး Twitter လူမှုကွန်ရက်မှာပြောထားပါတယ်။မနေ့2022ခုနှစ်သတင်းကြော်လာပြည်နေတုန်းကတော့အာနာသိန်းစစ်ကောင်စီကအာနာသိန်းမှုကိုစန့်ကျင်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူရာပေါင်းများစွာကိုလွတ်ပေးခဲ့ပေမဲ့ဒီနေ့မှာတော့အဲ့လိုမျိုးဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုပြန်လွတ်ပေးတာတော့အခုချိန်ထိမရှိသေးဘူးလို့ AFP သတင်းကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာနာသိန်းပြီးချိန်ကစပြီးပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ထိစီးရင်နေရတော့ဖမ်းဆီးခံထားတဲ့သူက15,980ရှိပြီးတော့တည်ဆုံသူက2338ယောက်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်။ဒါမဲ့စစ်ကောင်စီကတော့ AABB ရဲ့စီးရင်တွေဟာချက်ကားပြောဆိုနေတာဖြစ်တယ်လို့မကြာခဏဆိုလိုတုံ့ပြန်လေးရှိပါတယ်ခင်ဗျာ
။ View American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်ဒိုမီတာ32 kHz 9303ညနဲ့9383ညလိုက်ဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1505နဲ့ပြီးထိုးလင်းပေးနေပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။အီရန်နိုင်ငံရဲ့နိုင်ငံတော်ပိုင်းရုပ်မြင်သံကြားစနစ်ထက်ကိုတက်ကြွလှုပ်ရှားသူတွေက Digital နီးလန်းနဲ့ဝင်ရောက်ကြကဘာသာရေးကောင်းဆောင်အယာတိုလာအလီခါမေနီရဲ့မျက်နှာပေါ်မှာပြစ်မှတ်ချက်ချေကတ်နဲ့မိထောက်တွေတင်လိုက်ပြီးအမျိုးသမီးတွေဥဆောင်တဲ့ဆန္ဒပြပွဲကိုစက္ကန့်အတော်ကြာအောင်ထောက်ခံလိုက်ကြပါတယ်။ရှေ့ရဲ့လက်တွေပေါ်မှာကျမတို့လူငယ်တွေရဲ့သွေးတွေနဲ့ဆွန့်ထွက်နေတဲ့ဆိုတဲ့သတင်းစကားဟာစနေနေ့ညဒေသစံတော်ချိန်9နာရီမှာတွင်ထုတ်နေတဲ့အစီအစဉ်ပေါ်မှာပေါ်လာပါတယ်။ဘာသာရေးကောင်းဆောင်အလီခါမေနီနဲ့နိုင်ငံတော်တာဝန်ရှိသူတွေတွေ့ဆုံတဲ့ပြက်ွက်မှာ Digital တက်ကြွလှုပ်ရှားသူတွေကခုလိုဝေါ်ရောက်ပြီးသတင်းစကားပါခဲ့တာဖြစ်ပါလေ TV ရဲ့လက်ရဘက်အပေါ်တော့မှာကျမတို့နဲ့ပူပေါင်းထားကြပါလို့လဲကြွေးကြော်သံတွေကိုတင်ခဲ့ကြပါတယ်အလီရဲ့တရားမျှတမှုလို့အဓိပ္ပာယ်ရတဲ့ Idlat E Ali အဖွဲ့ကလှုပ်ဆောင်တာဖြစ်တယ်လို့ကြေညာပါတယ်မာဆာအမီနီနဲ့ဆန္ဒပြပွဲအတွင်းသေဆုံးသွားခဲ့ကြတဲ့တခြားအမျိုးသမီး၃ယောက်ရဲ့အဖြူမဲ့ဓာတ်ပုံတွေကိုလဲတက်ကြွလှုပ်ရှားသူတွေကရုပ်မြင်သံကြားမှာပြသခဲ့ကြပါတယ်ပါစတယ်လန်ကရှေ့ရဲ့အိမ်တော်ပရိဘောဂတွေကိုသိမ်းပြီးရှိမိသားစုအတွက်အီရန်နိုင်ငံရဲ့အပြင်ဘက်မှာနေရာရှာဖို့အချိန်ရောက်ပြီဆိုတဲ့စာတမ်းနဲ့လဲဘာသာရေးကောင်းဆောင်အလီခါမေနီကိုတိုက်တွန်းလိုက်တာကိုရုပ်မြင်သံကြားဖန်သားပြင်မှာကြီးရှုသူတွေကတွေ့ခဲ့ကြပါတယ်
။ဂျေရုဆလင်မြို့အရှေ့ပိုင်းကစစ်စေးဂိတ်တစ်ခုမှာမင်းညားကပြစ်ခတ်တိုက်ခိုက်မှုတစ်ခုဖြစ်ပြီးတော့အစ္စရေးစစ်သားတို့တေဆုံးသွားတယ်လို့အစ္စရေးစစ်တပ်ကဒီနေ့ပြောလိုက်ပါတယ်။ရှော်ဖက်ပါလက်စတိုင်းဒုက္ခသည်စခန်းကစစ်စေးဂိတ်ကိုပြစ်ခတ်မှုအတွင်းမှာနောက်ထပ်အစ္စရေးစစ်သားတို့လည်း အပြင်းထန်တရားရခဲ့ပြီးတော့တိုက်ခိုက်ခဲ့တဲ့သူကိုတော့လိုက်ရှာနေတယ်လို့အစ္စရေးရဲတပ်ဖွဲ့ကစောပိုင်းကကြေညာပါတယ်။နောက်ထပ်တစ်ဦးလည်းဘုံးစံထိမှန်ခဲ့ပြီးတော့ဘယ်နိုင်ငံသားဆိုတာတော့မသိရကြောင်းအစ္စရေးရဲဘော်ကယ်ဆယ်ရေးဌာနကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ယေလပစ်ကတော့ဒီပစ်ခတ်မှုဟာပြင်းထန်တဲ့တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ဒီနေ့မနက်ပိုင်းကထုတ်ပြန်တဲ့အစ္စရေးစစ်တပ်ရဲ့ကြေညာချက်မှာတော့ဒီအစ္စရေးစစ်သားတဦးဟာတိုက်ခိုက်မှုအတွင်းမှာအပြင်းထန်တရားရပြီးတော့အိတ်တန်းရာရောက်ပဲတည်ဆုံသွားတယ်ဆိုတာကိုလည်းအတည်ပြုထားပါတယ်။တိုက်ခိုက်ခံရတဲ့စစ်သားကိုကုသဖို့အတွက်ဆေးရုံကိုပို့ဆောင်ခဲ့ပေမဲ့တည်ဆုံသွားခဲ့တယ်လို့ပြောပါရယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အဲ့ဒီစစ်ဆေးဂိတ်နဲ့အနီးတစ်ဝိုက်ကိုရဲကပိတ်ထားလိုက်ပြီးတော့ဒုက္ခသည်စကန်တွင်းနဲ့အနီးနားတစ်ဝိုက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဒါဇင်နဲ့ချီပြီးတော့ချထားလိုက်ပါရယ်။ပါလက်စတိုင်းချက်ချင်းဒီအဖွဲ့ကတော့သူတို့ရဲ့အရေးပေါ်ဆေးအဖွဲ့တွေကိုဒုက္ခသည်စကန်တွေကိုဝင်လို့မရအောင်ပိတ်ထားတယ်ဆိုပြီးတော့ပြောပါရယ်ခင်ဗျာ။
ထောင်ကထွက်ပြေးဖို့အကျဉ်းသားသောကကြိုးစားကြစဉ်အတွင်းအချင်းချနေတဲ့လူခွန်ရေစော်စီယုံသူလေလာဒီလီမာကိုတစားငါဖြစ်ခဏတာဖမ်းဆီးခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။ဒီဖြစ်ရပ်ကအမျိုးသားရဲဌာနချုပ်ပါဖြစ်ပွားခဲ့တာပါ။ဒီလီမာဟာရခင်ကအထက်လွှတ်တော်အမတ်ဖြစ်ခဲ့ပြီးတခြားထင်ရှားသူတွေနဲ့အတူရဲဌာနချုပ်ရဲ့တည်ထောင်ဝင်းထဲမှာအထိမ့်သိမ်းခံရတာ၅နှစ်ကျော်ခဲ့ပါပြီ။အကျဉ်းသားသောကဟာထွက်ပြေးဖို့ကြိုးစားစဉ်မှာရဲရာရှိတူကိုဓာတ်နဲ့ထိုးခဲ့ကြပါတယ်။ရဲကအကျဉ်းသားနှစ်ဦးကိုပြစ်တက်လိုက်တဲ့အခါမှာတတိယအကျဉ်းသားဟာဒီလီမာရဲ့အခန်းထဲကိုပြင်ဝင်သွားပြီးအသက်63နှစ်အရွယ်ရှိပြီဖြစ်တဲ့သူမကိုစားကန်းဖြစ်ဖမ်းဆီးထားခဲ့တာပါရဲကတတိယအကျဉ်းသားကိုတင်းနှက်နဲ့ပြစ်တက်လိုက်တယ်ပါလေဒီလီမာကိုစားကန်းဖြစ်ဖမ်းဖို့ထက်သူ့လူမျိုးရေးကိုယူရခဲ့တယ်လို့ရဲကယူဆပါတယ်အကျဉ်းသား၃ယောက်ဟာအဘူဆာရဲ့စစ်တွေးကြအဖွဲ့ရဲ့အဖွဲ့ဝင်တွေဖြစ်ကြပါတယ်
ထိုင်းနိုင်ငံကနေကလင်းအင်းကျောင်းတစ်ခုမှာအသက်ခံလိုက်ရတဲ့ကလေးတွေအတွက်ဝတ်ပြုဆုတောင်းပွဲတွေကိုတော့အဲ့ဒီနေကလင်းအင်းကျောင်းရဲ့အပြင်ဘက်မှာမိသားစုဝင်တွေဒီနေ့ပြုလုပ်ခဲ့ကြပါတယ်။တည်ဆုံသွားတဲ့ကလေးတွေရဲ့မိသားစုဝင်တွေကကလေးတွေအတွက်ဖျောင်းတိုင်တွေအမွေးတိုင်တွေထွန်းပြီးတော့ပန်းတွေပေါပေါဆုပ်တွေအေးအေးတွေနဲ့အတူကလေးတွေရဲ့အယုတ်တွေလည်းကျောင်းရဲ့အပြင်ဘက်မှာချပြီးတော့ဝတ်ပြုဆုတောင်းတာတွေလုပ်ခဲ့ကြတာပါ။ဒါပြင်နောက်ထပ်ဘုန်းကြီးကျောင်း၃ကျောင်းမှာလည်းဝတ်ပြုဆုတောင်းတာတွေဒီနေ့လုပ်ခဲ့ကြပြီးတော့ထိုင်းဝန်ကြီးချုပ်ပရာယော့ချန်အိုချာလည်းညနေပိုင်းမှာတက်ရောက်ခဲ့ပါတယ်။ဒီနေ့နေ့လယ်ပိုင်းကကျောင်းပြင်ဘက်မှာလှုပ်တဲ့ဝတ်ပြုဆုတောင်းပွဲအတွင်းကလေးတွေရဲ့ကြံခဲ့တဲ့ပစ္စည်းတွေကိုအိတ်တွေနဲ့ထည့်ပြီးတော့မိသားစုဝင်တွေကိုပေးခဲ့ကြပါတယ်။ဒီဝတ်ပြုဆုတောင်းပွဲပြီးကနေမှာတော့ငိုကြွေးနေကြတဲ့မိသားစုဝင်တွေဟာကျောင်းထဲကိုကြီးပြီးတော့ကလေးတွေကိုသူတို့နဲ့ပြန်လိုက်ခဲ့ဖို့အော်ခေါ်တာတွေလက်ဟန်ချေးရန်အမှုရာတွေလုပ်တာတွေလည်းရှိခဲ့ပါတယ်။နာရီအတွက်ဝတ်ပြုဆုတောင်းပွဲအခမ်းအနားကို၃ရက်ဆက်တိုက်လုပ်သွားမှာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့မှာတော့တည်ဆုံသွားသူတွေအတွက်အဓိပ္ပာယ်ခန္ဓာကိုကျင်းပသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကဥထိုင်းဆော်ဝမ်မြို့ကနေကလင်းတိန်ကျောင်းမှာစစ်တော်ရေးနေကရဲတပ်ဖွဲ့ဝင်ဟောင်းတယောက်ကတနက်ဒီဓာရီနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ကလေး24ယောက်အပါအဝင်စုစုပေါင်း36ယောက်သေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတော့ဦးတင်မောင်သားနဲ့ကိုရရန်နိုင်တို့ပြောပြခဲ့တာပါရှင်။အခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားပါမယ်။အရင်ဆုံးမြန်မာနိုင်ငံတွင်ကသဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုအကြောင်းနဲ့ဆက်ရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေ၊ကိုဗစ်ကပ်ရောဂါနဲ့ငွေကြေးဖောင်းပန်းမှုတွေကြောင့်လူမှုရေး၊စီးပွားရေးနဲ့နိုင်ငံရေးအခြေအနေမျိုးစုံနဲ့နိုင်ငံတော်ရင်ဆိုင်နေရပါတယ်။အဲ့ဒီလိုမတည်မငြိမ်အခြေအနေတွေဟာလူသားတွေပေါ်တာမှာကလူတွေမိခိုးနေရတဲ့သဘာဝပတ်ဝန်းကျင်အပေါ်မှာပါကြီးမားတဲ့တရားမှုတွေရှိနေပါတယ်။ပြည်ခက်တဲ့နှစ်ပိုင်းလောက်ကမှပြည်သူအာရုံစိုက်မှုအတော်များများရလာခဲ့တဲ့သဘာဝပတ်ဝန်းကျင်ထိနေရေလှုပ်ရှားမှုတွေဟာလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနောက်တန်းရောက်ကုန်ပါတယ်။မြန်မာနိုင်ငံတွင်းကလက်ရှိသဘာဝပတ်ဝန်းကျင်ရေလှုပ်ရှားမှုတွေအကြောင်းမေးမြန်းတင်ပြထားတာကိုရှုစားနာဆင်ပါရှင်။မြန်မာနိုင်ငံတွင်းကလက်နက်ကင်တိုက်ပွဲတွေနဲ့စီးရဲမတိမငိမ့်ဒေသနဲ့ပြည်သူတွေဟာဥဒုယာတိပြောင်းလဲမှုအကျိုးဆက်နဲ့ပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေကြရပြီးတဘာဝဘေးဒဏ်တွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့လိုအပ်တဲ့အချောက်အပံ့နဲ့ရင်မြစ်တွေတိတ်ကိုနေပါကြတယ်လို့မြန်မာအရေးလှိလာဆောင်ကြည့်သူတွေကပြောပါတယ်။တဘာဝပဝန်းကျင်အရေးစိတ်ဝင်စားကြသူတွေကြမှာလဲလက်ရှိအခြေအနေမှာတဦးချင်းတယောက်ချင်းရက်ကျေးအသီးသီးအလိုက်အခက်အခဲတွေနဲ့အတူနိုင်ငံရေးစီးပွားရေးအရာဖိစီးမှုတွေရှိနေကြတဲ့အတွက်ပဝန်းကျင်အရေးဟာအရင်တုန်းကလိုဦးစားပေးအနေထားမှာမရှိတော့ဘူးလို့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်မှာတဘာဝပဝန်းကျင်ဆိုင်ရာအထူးပြုလေ့လာနေတဲ့အဲ့သူတေတီဦးဝင်းမျိုးသူက VOA ကိုပြောပါတယ်။ဒါပေမဲ့လည်းငကိုကလေးကပဝန်းကျင်ထိုင်နေရေးကိုယုံယုံကြည်ကြည်နဲ့လောက်ကန်ချင်တဲ့သူတွေကတော့တတ်နိုင်တဲ့အတိုင်းအတာနဲ့လုပ်နေကြစေဖြစ်တယ်လို့လည်းဦးဝင်းမျိုးသူကပြောပါတယ်
။ဟိုသူကတော့အဓိကကသူ့နာမည်တက်ပြီးလို့ပို့တဲ့အနှစ်သာရအားဖြင့်အောက်မှာ
မတတော်ပြုံးနေဆိုလဲတတော်ပြုံးဆင်ပေါ်ရေရညင်ညမ်းနေဆိုလဲရေရညင်ညမ်းနေပေါ့နော်ဆိုတော့အဲ့ဒါမျိုးလေးတွေကိုတားဆီးနိုင်ဖို့ကတော့လုံနေကြတာပဲလေဘယ်သူမှဆိုင်းဘုတ်ထိုးပြီးတော့လုတာတော့မရှိဘူးပေါ့အဲ့တော့သူ့ရဲ့အနေထားမျိုးမျိုးနဲ့ဟာလာကျောင်းပြောလို့ပေါ့ဟိုနာမည်မခံမင်းနဲ့လုံနေတာလေရှိကောင်းလဲရှိမှာပေါ့လေဘာလို့ဒီချိန်မှာကရှုပ်ထွေးမှုတွေတိတ်ဖြစ်နေတော့မလို့လားအပ်နေတယ်မလို့လားအတဲဆိုးကျိုးတွေရမှာဆိုတော့အလုံးအတိထားဆောင်နေကြတာပါရှိနိုင်ပါတယ်ဒါပေမဲ့ချုပ်ဖွဲ့ကြတော့လေဟိုမြမကြီးမှာဆောင်းပြောလို့ပေါ့နော်ပြိပခါပေါ့ပြိပခါဖြစ်တဲ့နေရာနဲ့ပြိပခါဖြစ်တာနဲတဲ့နေရာပေါ့ဘာလို့ပြိခါကတော့နေရာတိုင်းလို့လို့ဖြစ်နေတယ်သူတော့ပြိပခါနဲတဲ့နေရာတွေမှာတော့ဆောင်းဘဝင်းကြီးရေးရလှူရှားမှုလေးရှိရယ်ဆိုရင်တော့လေအဲ့တက်ဆိုင်ရာအဖွဲ့တွေကတော့ဆက်ပြီးတော့ဟိုလက်ရှိလုပ်ငန်းလေးတွေပေါ့နော်လုပ်နေတာလေးတွေတော့ရှိပါတယ
်2008ခုနှစ်မှာတိုက်ခိုက်ခဲ့တဲ့ Cyclone Nargis မှာအတုံယုံတည်ဆုံးနေကြတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေကိုလူမှုဆမျက်နှာတွေမှာတွေ့မြင်ခဲ့ကြရပြီးတဘာဝဘေးအန္တရာယ်ကိုမျက်မြင်ဒိဋ္ဌကြုံတွေ့ခဲ့ရပါတယ်ဒီမိုကရေစီအစိုးရတရားရွေးကောက်တင်မြောက်ခဲ့ပြီးတော့2011ခုနှစ်နောက်ပိုင်းမှာတော့ဥဒုယာတိပြောင်းလဲမှုနဲ့သူ့အကျိုးဆက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့တတိပြုမိလာကြသလိုလူမှုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာပါတယ်အဲ့ဒီလိုလူမှုလှုပ်ရှားမှုတွေကြောင့်တရုတ်နဲ့အကျိုးတူလှုပ်ကိုင်းတဲ့မြစ်ဆုံရေအားလက်စစ်ထုတ်လို့ရေလုပ်ငန်းမျိုးတောင်ရပ်ဆိုင်ခဲ့ရတာပါတဘာဝပဝန်းကျင်အရေးလှုပ်ရှားတက်ကြွတဲ့လူငယ်လူရွယ်တွေအဖွဲ့အစည်းတွေကိုလည်းဒေသပေါင်းစုံမှအတွေ့ရများလာသလိုတနိုင်တပိုင်းအားနဲ့လှုပ်ကန်ကြတဲ့လူမှုအဖွဲ့လေးတွေလည်းတွေ့လာရပါတယ်။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းလိုက်တဲ့2023ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတဘာဝပဝန်းကျင်ထိုင်နေတဲ့လုပ်ငန်းတွေလည်းအရင်လိုလှုပ်လှစွာလှုပ်ရှားဆောင်ရွက်လို့မရတော့ပါဘူး။တစ်ပင်ဆက်ပြိုးရေး၊ပလတ်စတစ်ညဉ့်ညံ့မှု၊ဓာတ်မြင်ဩဇာအလွန်အကျွံအသုံးပြုမှုနဲ့ရေထွက်တဘာဝတယံစားတာထိန်းနေရေးပညာရေးလုပ်ငန်းတွေကိုလိုင်စင်ရအသိအဖွဲ့နဲ့လုပ်ကိုင်နေတဲ့လူငယ်တယောက်ကလိုင်စင်အသိခံလိုက်ရတဲ့အတွက်လက်ရှိအခက်အခဲတွေကို VOA ကိုအခုလိုပြောပါတယ်
။ကိုလန့်ထန်းဒီလိုပဲဟာမျိုးလုံးလုံးနေတဲ့ဟာမျိုးတွေရှိတယ်ကိုအော်မျိုးအရင်တော့လူမျိုးတိုင်းဒီလူငယ်တွေတချို့သူတကယ်ရုံနဲ့ကျွန်တော်ကလုံးလုံးပြရတော့ဘူးပေါ့။ဘယ်လိုရှိနေလို့ရှိသွားတယ်ပေါ့ဒီခုနောက်ပိုင်းမှာတော့ကိုကကိုလည်းဟိုမျိုးဒီတူတူတိတ်ပိတ်ပေါ်နေလက်လမ်းကြီးလက်လမ်းကြီးတော့လည်းလုံးသေးဟာမျိုးပဲလုံးသေးတယ်ကိုကဟိုမျိုးကိုဖြစ်ပေါ်နေတဲ့အချက်တွေကလာမှာဟိုမျိုးဒီတခြားတော့ပိတ်ကြတယ်နဲ့ဆက်မတွေ့လာအောင်ဟိုထင်အောင်ထင်မှမဖြစ်တော့အောင်ကိုကဟိုမျိုးတာကွေတဲ့နေနဲ့ပဲဟိုမျိုးတိုင်းမလုံးဖြစ်တော့ဘူးပေါ့နော်တစ်ဖက်မှာလည်းကျွန်တော်တို့ဒီဒီလုံးမှလည်းလောက်ပို့တော့တာကျွန်တော်ရန်ပုံတွေရတယ်အထိုက်ရောက်လို့ဟာတယ်ပေါ့တော့ဒီနောက်ပိုင်းမှာတော့ဒီဒီပရိုဂရမ်ပြင်နေလေးတွေတော့ကြောင်းကြောင်းပုံမူတွေကချက်ချင်းလာတယ်အဲ့လိုပြတာကြောင့်လည်းဒီကြောင်းပါတယ်ခါတိုင်းလည်းအရင်ကတည်းကလုံးလုံးလောက်လည်းရှိတယ်ဒီလုပ်ငန်းတွေအားလုံးကျွန်တော်တို့ဒါဟိုဟိုနာမည်ကလာမှာဆက်လုပ်ရမယ်တနည်းပုံနဲ့တန်ပြီးတော့မှလုပ်ရမယ်ဆိုတဲ့စိတ်ကြီးတော့အကုန်လုံးရှိကြတယ
်စစ်အာဏာသိမ်းမှုကြောင့်နှုတ်နယ်တဲ့မြန်မာဒီမိုကရေစီရေးသမဂ္ဂသဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားမှုတွေလည်းလမ်းကြောင်းပြောင်းကုန်တယ်လို့စောင့်ကြည့်လေ့လာသူတွေကထောက်ပြပါတယ်တဘာဝပဝန်းကျင်အရေးဦးဆောင်လှူရှားသူအတော်များများမှာလဲစစ်တပ်ရဲ့အဖမ်းဆီးကလွအောင်ရှောင်းတိန်နေကြတာပါတဘာဝပဝန်းကျင်အရေးဆော့ဩရာတွေအွန်လိုင်းလှူရှားမှုတွေလဲပျောက်ကွယ်ကုန်ပါတယ်ဒါပေမဲ့လဲသူ့နီးသူ့ဟာနဲ့လှုပ်ကိုင်နေသူတွေလဲရှိတယ်လို့သူ့တေတီဦးဝင်းမျိုးသူကပြောပါတယ
်တဘာဝဆိုင်ရာကျွန်တော်တို့တရားမျှတမှုပဝန်းကျင်ဆိုင်ရာတရားမျှတမှုဒါကျွန်တော်ရာသီဥတုဆိုင်ရာတရားမျှတမှု climate justice environmental justice ကအမြန်ရေးကြည့်ပါတယ်တော့အင်မတန်ရေးကြည့်တော့ဒီကောင်ကိုထင်းထင်းဆောက်ရှော့ဖို့ဆိုတာကျွန်တော်ပြောနေတယ်ပဝင်းကျင်ရေးကစီမံခန့်ခွဲမှုပေါ့နော် environmental governance ပေါ့နော်ဒါအုပ်ချုပ်မှုကောင်မှုလိုပါတယ်အဲ့တော့ governance ကောင်မှုလို့ဆိုတာတက်ဆိုင်ရာဖွဲ့စည်းနိုင်ငံရေးဖွဲ့စည်းလူမှုဖွဲ့စည်းစီဝါရေးဖွဲ့စည်းဖွဲ့စည်းပေါင်းပေါင်းစုံကနေပြီးတော့ဒါကျွန်တော်တို့ကပို့ရင်လည်းပွင့်လင်းမြင်လာမှုနဲ့ဆောင်ရွက်ပြီးတောင်းယူတောင်းဆိုခံမှုကိုဖော်ဆောင်နိုင်မှဖြစ်တဲ့ကိစ္စလေအဲ့တော့ခုနေမှာတော့အဲ့လိုတာဝန်ယူတာဝန်ခံမှုကိုပေါ်ဆောင်တော့မို့ပါလွတ်လပ်စွာပြောဆိုခွင့်စီရင်ခွင့်ဒါတွေအကုန်လုံးကအကန့်အသတ်ကာလတွေဖြစ်တဲ့အတွက်အရင်ကတော့မပေါ်ဆောင်နိုင်ဘူးပေါ့တိုးတော်လေးပဲကျွန်တော်ဆိုလိုတာကပဝင်းရင်ရေးရမှာမြို့ပြရေးမြို့ပြနဲ့ဆိုင်တဲ့ပဝင်းရင်ရေးရပြဿနာတွေရှိတယ်။နောက်ကျွန်တော်တို့ကျေးလက်နဲ့ဆိုင်တဲ့ပြဿနာတွေရှိတယ်ပေါ့တော့ကျေးလက်မှာတော့ဆောင်းအောင်ပြောလို့တက်ဆိုင်ရာရေမီတော့တောင်းနေထိန်းသိမ်းရေးကိုကတော့ကျွန်တော်ဆောင်းအောင်ပြောလို့ပေါ့နော်လုံနိုင်တဲ့လူကတော့လုံနိုင်ဒီလောက်လေးတွေတော့ကျိုးစားမန်ပန်းစားနေပေါ့ကဲလောက်ခွင့်ရှိတော့လုံနေကြတာလေးတော့ကျွန်တော်တွေ့မိတယ်တိုးတော့မျိုးပြမှာတော့ဆောင်းအတော်လို့ပေါ့နော်ရေညင်ညမ်းတာလေတို့ညင်ညမ်းတာဆောင်းအတော်တို့အမှိုက်ပေါ့ဗျာပလတ်စစ်အဲလိုမျိုးလူငယ်တွေအများကြီးပြီးခဲ့တဲ့ဒီခဏလေးကအများကြီးပေါ်လာတယ်ပေါ့နော်အားရစရာပဲတကယ်ကိုသူတို့ကတော့ဒီချိန်မှာတော့လုံလို့မရတော့ဘူးလေလုံလို့မရတော့အဲ့လိုအတွက်တစ်မျိုးနဲ့တော့သူတို့ကတော့ ဆောင်ကြည့်နေတဲ့သဘောတော့ရှိတာပေါ့လို့
ဥရယာသည်ပြောင်းလဲဖောက်ပြန်မှုဖြစ်စေတဲ့တွန့်ထွက်လောင်စာနေရာမှာအစားထိုးနိုင်မဲ့ပြန်ပြေးမြဲတန့်ရှင်းစွာရင်ထုတ်လို့ရကဏ္ဍတွေလည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်ထားပြီးတော့ဒီကဏ္ဍမှာရင်းနှီးမြှုပ်နှံမှုဆန္ဒရှိကြတဲ့သူတွေလည်းနောက်တွန့်ကုန်ပါလေသူတေတီဦးဝင်းမျိုးသူကတော့အခက်အခဲတွေကြားကသဘာဝပတ်ဝန်းကျင်အရေးလောက်ကင်နေကြတဲ့မြန်မာလူငယ်လူရွယ်တွေကိုအခုလိုစကားပါပါတယ
်ကျွန်တော်တို့ကပတ်ဝန်းကျင်အရေးနဲ့ကျွန်တော်တို့ကဆောင်းပြောတဲ့ဒီဟိုလူခွင့်ရေးဆိုတာလည်းဆက်ဆက်နေရပဲပတ်ဝန်းကျင်ခွင့်ရေးကိုလည်းလူခွင့်ရေးပဲဟိုအဲ့တော့လူခွင့်ရေးကိုလှုပ်လိုက်တဲ့လူတိုင်းကလည်းပတ်ဝန်းကျင်ခွင့်ရေးကိုကာဝယ်ဆောင်ရွက်လာတယ်ခါရဲတူရဲကိုပါပြီးတော့တွားကြတာဖြစ်တဲ့အတွက်အခက်အခဲတွေဟလာလူခွင့်ရေးဆိုလည်းခက်ခဲနေအများကြီးကြုံတာပဲတိုးတော်လည်းလူငယ်တွေကမကြောက်မရွံ့ပေါ့နော်ခေဆက်ဆက်တတ်နိုင်များသူတို့ရဲ့နော်ဖြစ်ဖြစ်လက်ကြတွေကိုဆောင်ရွက်တာတွေရှိတယ်အခုလည်းဒါကိုရှိတယ်သူကဥစားပေးမှုရတော့ဒါပတ်ဝန်းကျင်ဆိုင်ရာကနောက်ပိုင်းမှာခဏကြံနေကောင်းကြံနေတယ်တိုးတော်လည်းဒါလေးတွေကိုတတ်နိုင်ကတွဲလုံးကြပါလုံနေတော့လုံးကြပါဆိုရင်တော့လည်းကျွန်တော်တို့ဟလာပတ်ဝန်းကျင်ပျက်စီးနေတာတော့မှပေါ့ဗျာဆိုးဆိုးဝါးဝါမပျက်စီးပဲနဲ့ပြန်လဲကျွန်တော်တို့ဟိုရှင်တန်နိုင်စွမ်းရှိမယ်ဒါအင်္ဂလိပ်လိုပြောရင် resilient ပေါ့ဗျာပြန်လည်နှုတ်ထနိုင်စွမ်းရှိမယ်အနေထားကိုရှိပါမယ်နောက်မဆိုလုံးဝပြုံးတီးသွားရင်ဟိုပြန်လည်ကျွန်တော်တို့ဒါထူထောင်နိုင်ဖို့ကိုရောက်ကိုခက်ခဲသွားတဲ့အချိန်မျိုးဆိုကျွန်တော်တို့ဟိုဘလို့ပဲဒီဘက်ကဟလာနိုင်ငံရေးအခြေအနေကောင်းစေအောင်တော့ပတ်ဝန်းကျင်အခြေအနေမကောင်းတော့ဘူးဆိုရင်ပြန်တော့ဘလို့မှထူထောင်တော့မရတော့ဘူးပေါ့နော်အဲ့လိုနဲ့ကျွန်တော်တို့ပျက်စီးသွားတဲ့ civilization နဲ့လူဟိုလူပေါင်းအဖွဲ့အစည်းတွေသမိုင်းမှာလည်းအများကြီးရှိခဲ့တာပေါ့နော်ပတ်ဝန်းကျင်ပြတ်သွားတဲ့အတွက်ကိုဘလို့မှဒီမျိုးပြည်ကြီးရဆက်မရှိဘဲနဲ့ပျောက်ဆုံးသွားတဲ့နိုင်ငံတွေရှိခဲ့ဘူးလားပေါ့ဒါလေးတွေကိုသတိချက်ပြီးတော့ခက်ခဲနေတာမှန်တော့လည်းပဲလုံနေတော့လုံပါတော့ကျွန်တော်ကတော့လို့တော့သူငယ်တွေကိုပြဝင်ချင်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းလာမယ်ဆိုရင်တော့လူငယ်ကောင်းဆောင်တွေအနေနဲ့တရားမျှတမှုတာဝန်ခံမှုနဲ့ငြိမ်းချမ်းရေးကိုသာမကသဘာဝပတ်ဝန်းကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရင်းနဲ့ climate justice ဆိုတဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှုရရှိရေးကိစ္စကိုပါလှုပ်ကန်ကြလိမ့်မယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်မြန်မာနိုင်ငံထဲကသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေအကြောင်းကြားခဲ့ရတာပါရှင်ခုတော့နိုင်ငံတကာကသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမှုတွေအကြောင်းဖက်လက်ရအောင်ပါစပိန်နိုင်ငံဟာစွန့်ရင်လိုအပ်ချက်မြန်မာလာနေပြီးတော့အခုနောက်ဆုံးပြတ်ထန်လိုက်တဲ့ဥပဒေအရအိမ်တိုင်းမှာနေရောင်ခြည်သုံးစွန့်ရင်ကိုအိမ်သုံးအဖြစ်ထုတ်ယူသုံးစွဲနိုင်ကြပြီဖြစ်ပါတယ်။ဂျာဟာကာဗွန်နိုင်အောက်ဆိုက်တံခွင့်ကိုလျှော့ချရမှာအကျိုးဖြစ်စေသလိုသဘာဝပတ်ဝန်းကျင်ကိုစောင့်ရှောက်ရာရောက်ပြီးတော့ကုန်ကျစရိတ်မှာလည်းအများကြီးသက်သာသွားစေပါတယ်။အခုလိုစပိန်နိုင်ငံမှာပြန်ပြည့်မြဲစွန့်ရင်သုံးစွဲမှုတိုးမြှင့်လာတဲ့အကြောင်း AP သတင်းကိုအခြေခံပြီးတော့မှတ်ခွန်ညိုတင်ပြထားပါတယ်ရှင
်။စပိန်နိုင်ငံမက်ဒရစ်မြို့ကရူဆာလူဇမ်ဘာဂိုအိမ်ယာမှာနေထိုင်သူတွေဟာနှစ်ပေါင်းများစွာသတင်းပတ်စင်တိုင်းနေအောင်ကြီးသုံးစွန့်ရင်ရရှိရေးအတွက်အစည်းအဝေးတွေရှိခဲ့ကြပြီးတဲ့နောက်အခုတော့အိမ်သုံးစွန့်ရင်ရရှိဖို့အိမ်ခေါင်မိုးတွေမှာဆိုလာပြားတွေတက်ဆင်နေကြပါပြီ။စပိန်နိုင်ငံမှာအစိုးရရဲ့စွန့်ရင်ချွေတာရေးနဲ့ဤပညာပြောင်းလဲသုံးစွန့်ရေးဌာန IDAE ကနေပြီးတော့ပြီးခဲ့တဲ့နှစ်တုန်းကနေအောင်ကြီးစွန့်ရင်သုံးဖို့အတွက်1.2 GW ထုတ်လုပ်နိုင်တဲ့ဆိုလာပြားတွေတက်ဆင်ပေးခဲ့ပြီးအခုနှစ်ကုန်အထိဆိုရင်နောက်ထပ်1 GW ရှိတဲ့ဆိုလာပြားတွေတက်ဆင်ပေးနိုင်မယ်လို့ခန့်မှန်းထားပါတယ်
For us it's also very much about social.
သုံးဆွဲနည်းစနစ်ပြောင်းလဲတာဟာဤပညာဒါမှမဟုတ်ဤပညာပန်းဆိုင်ရာစိန်ခေါ်မှုဒါမှမကပဲကျွန်တော်တို့အတွက်လူမှုရေးနယ်ပယ်မှာလည်းအများကြီးပြောင်းလဲလာပါတယ
်။2018ခုနှစ်မှာဆိုလာပြားတွေသုံးဆွဲမှုကိုအားပေးတဲ့အနေနဲ့နေခွန်းလို့ခေါ်တဲ့နေအောင်ကြီးအခွန်ကိုလျှော့ချပေးခဲ့ပါတယ်။မကြာခင်ကဥပဒေပြဋ္ဌာန်းချက်မှာစွန့်အင်အစုအဖွဲ့တွေရဲ့အမြင်သဘောထားတွေကိုထည့်သွင်းတာကတော့ပထမဆုံးအကျင့်ဖြစ်ပါတယ်။ဒီဥပဒေအရတူချင်းတမိသားစုချင်းရက်ွက်အလိုက်ပြန်ပြည့်မြဲစွမ်းအင်ထုတ်လုပ်ဖို့ခွင့်ပြုပေးခဲ့တာပ
ါ Sol la energía solar y había una inacción ciudadana
Solarfobia နေအောင်ကြီးကိုကြောက်ရွံ့မှုလို့ကျမတို့ခေါ်ခဲ့တာရှိပါတယ်နေအောင်ကြီးကိုနေစွမ်းအင်ကိုကြောက်ပြီးတော့မတုံးရဲခဲ့ပါဘူးအခုဥပဒေမှာနောက်ဆုံးအပြောင်းလဲရှိလာတော့နေစွမ်းအင်ကိုကိုပိုင်ထုတ်ယူသုံးစွဲသူတွေများလာတာတွေ့ရပါတယ်တကယ်တော့2023ခုနှစ်အထိဆိုလာပြားတက်ပေးဖို့လက်ခံထားတာတွေနဲ့ဆိုရင်ဈေးကွက်ကအတော်လေးကိုလျော့သွားပါတယ်။ကျမတို့မှထုတ်လုပ်ဖို့ပစ္စည်းတွေရောတက်ဆင်ပေးမယ်ပညာရှင်တွေပါအလုံးလောက်မရှိလို့ပါပဲ
။နေစွမ်းအင်ရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးကျေးဇူးတွေကလည်းသုံးစွဲသူအများပြားကိုဆွဲဆောင်နိုင်ခဲ့တာဖြစ်ပါတယ်။ Eco Company ရဲ့ဆိုရဆိုရင်ရူဆာရူဆန်ဘာဂိုမြို့ကန်တွေဟာတစ်နှစ်မှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတန်ချိန်240ကိုလျှော့ချနိုင်မဲ့နမူနာတစ်ရပ်ဖြစ်ပါတယ်။ ပြမ်းမြအားဖြင့်အခုလိုနေရောင်စွမ်းအင်3ဆိုလာပြားတက်ဆင်ဝင်ပြုလိုက်တာဟာတအိမ်ချင်းက3နဲ့စွမ်းအင်ရဲ့40နဲ့60ရာခိုင်နှုန်းကြားစွမ်းအင်လိုအပ်ချက်ကိုကိုယ်ပိုင်ထုတ်လုပ်ခွင့်ရသွားတာဖြစ်ပါတယ်။အဲဒါကြောင့်စွမ်းအင်အတွက်ကုန်ကြစရိတ်အများကြီးတက်တာသွားပါတယ်
။ Instalaciones de 15 paneles con una
ကျွန်တော်က9500ဝက်ချီတဲ့စူလာပြား15ခုတက်ထားတော့ကျွန်တော်အိမ်အတွက်လုံလောက်ပြီးတော့မီတာကတပြားမှမပေးရပါဘူး။အခုနေရာဒီမှာရထားတဲ့အပူစွမ်းအင်တွေကိုဘက်ထရီထဲမှာတူလောင်ထားပြီးတော့စောင့်နေကြရင်သုံးနိုင်ပါတယ်
။ရည်မှန်ချက်ကတော့ဓာတ်ငွေလောင်စာကိုမှီခိုအားထားနေရတာလျှော့ချနိုင်ပြီးတကိုရေသုံးကိုပိုင်စွမ်းအင်အလုံးလောက်ရလာစေဖို့ပဲဖြစ်ပါတယ်။အဆုံးသတ်မှာတော့ဒေသခံတွေဟာလျှက်စစ်အပူပေးစနစ်နဲ့ရေပူစနစ်တွေမှာလည်းဆိုလာသုံးစွမ်းအင်တွေဖြစ်လာအောင်ပြုပြင်သုံးစွဲလာနေကြတာဖြစ်ပါတယ်ရှင
်။စပိန်နိုင်ငံထဲကအိမ်သုံးဆိုလာစွမ်းအင်ထုတ်ယူနေရကြတဲ့အကြောင်းမခွာညိုတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တင်ဒင်းကနေညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အိန္ဒိယနိုင်ငံကမညံဖွံ့ဖြိုးမှုနောက်ကျတဲ့ဆယ်ကျော်သက်မိန်းကလေးတယောက်ရဲ့အွန်လိုင်းပေါ်ကအောင်မြင်မှုတွေအကြောင်းတင်ပြပေးချင်ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့က14နှစ်အရွယ်အိန္ဒိယအမျိုးသမီးငယ်လေးအန်ဗီဟာ Down Syndrome လို့ခေါ်တဲ့မွေးရာပါမျိုးဗီဇချို့ယင်ပြီးတော့မညံမမီဖွံ့ဖြိုးမှုနောက်ကျတဲ့ရောဂါကိုခံစားနေရပေမဲ့လို့ခန္ဓာကိုယ်ပျော့ပြောင်းပြီးတော့ကွေးညွတ်နိုင်လာကြောင်းမတန်မဆွမ်းဖြစ်နေပေမဲ့ရောဂါပြန်ပွဲတွေမှာဆုတဲ့အများကြီးစုခိုးနိုင်ခဲ့ပါတယ်။ဒီအကြောင်း Writer's သတင်းကိုအခြေခံပြီးတော့အလိမ်မာပြောပြထားပါတယ်ရှင်။
အိန္ဒိယနိုင်ငံနယူးဒယ်လီမြို့ကမွေးရာပါမျိုးရိုးဗီဇချုပ်ရွေးလို့ညံရည်မမီဖွံ့ဖြိုးမှုနောက်ကျတဲ့ Down Syndrome ရောဂါတဲ့အမျိုးသမီးငယ်လေးဟာမတန်ဆွမ်းဖြစ်နေပေမဲ့လည်းရောဂါကျင့်စဉ်မှာထူးချွန်တာမို့အိန္ဒိယနိုင်ငံရဲ့ Rubber Maid လို့တောင်တင်စားခေါ်ခံနေရပါတယ်။14နှစ်အရွယ် Down Syndrome ရောဂါတဲ့ Andrea Page VJ Sanzar ကမိဘတယောက်အနေနဲ့မတန်ဆွမ်းကလေးငယ်တယောက်ကိုပြုစုပျိုးထောင်ခဲ့ရတဲ့သူ့ရဲ့စိတ်ခံစားချက်ကိုအခုလိုပြောပြပါရစ
ေ။ जब भी बच्ची की बच्ची का जन्म हुआ हमारे घर पे तब हम थोड़े मुश्किल में आ गए थे
कि डाउन सिंड्रोम ရောဂါနဲ့မွေးလာတော့ကျွန်တော်တို့သူ့ကိုဘယ်လိုကြည့်ပြင်အောင်ပြုစုထင်းသိရမလဲဆိုတာတွေးပြီးနည်းနည်းတော့စိုးရင်ခဲ့ရပါတယ်။ပြီးတော့ကျွန်တော်တို့သမီးကိုမှဘာလို့ဒီလိုဖြစ်ရတာလဲလို့ခဏခဏတွေးမိပါတယ်။ဒါပေမဲ့လည်းသမီးကမတန်ဆွမ်းဘဝကနေRubber gel လို့အများကခေါ်လို့ရတော့တဲ့အထိသူ့ရဲ့ယောဂကျင့်စဉ်ခီးစခဲ့တော့သူ့ရဲ့ဘဝရည်မှန်းချက်ကယောဂဆိုတာကိုသိကြရလို့သမီးကိုကျွန်တော်တို့အားပေးကူညီနေရတာပါ
85ရာခိုင်နှုန်းနီးပါးလောက်ညံ့ရည်မမီတဲ့အိန္ဒိယအမျိုးသမီးငယ် NV ရဲ့ခန္ဓာကိုယ်ကိုပြပြပြောင်ပြောင်ကွေးညွနိုင်တယ်ဆိုတာ NV ရဲ့မိခင်တတိမထားမိခင်မှာတော့မရေရာမသေးကြတာတွေကတော့ရှိနေခဲ့ပါတယ
် Uska pura shrey uski mummy ko jata hai kyunki uske jo badhiya jo
kharab hone ke wajah se pet tu ume chaung ba NV ka bai ma kaung mu le khana khana le 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 အဲ့တော့သူ့ဘိုက်ပေါ်မှာအမြဲအိတ်တယ်။သူအိတ်ရင်သူ့ရဲ့ခြေဘွားနဲ့ခေါင်းကိုကတ်ထားလိမ့်ရှိတယ်။ဒါနဲ့ MV ခန္ဓာကိုပျော့ပြောင်းလာတာသူ့အမေတည်သွားပြီးတော့အေရိုဘစ်ဂျွမ်ဘာဒါမှမဟုတ်ယောဂလိုမျိုးတစ်ခုခုသမီးကိုသင်ပေးဖို့စဉ်းစားမိတော့တာပါ။
အခုနှစ်အစောပိုင်းအတွင်းအနောက်ဆူရက်မြို့ကနေကြော်ကြားလာတဲ့ NV ဟာသူ့ရဲ့ယောဂကျင့်စဉ်မှာထူးချွန်တဲ့အတွက် National Child Awards ကိုရခဲ့ပါတယ်။မတန်ဆွမ်းသူဆိုပြီးတီးတန့်ခွဲမထားတဲ့အမျိုးသားအဆင့်ယောဂပြိုင်ပွဲတွေမှာလည်းအိန္ဒိယအမျိုးသမီးငယ်ဒေါက်ဆင်ဒရောင်းယောဂတဲ့လေး NV စုရစိတ်ပေါင်းများစွာရခဲ့ပါတယ်ရှင
်။အလိမ်မာတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မကြာခင်ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများတင်းထဲကသုသားနဲ့ထူးခြားဆန်းများတင်းများအပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို နေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွေ့ဆုံမိန်းမြန်းခန်းတို့ကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမင်္ဂလာညချမ်းပါတောတာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နာရီအထိအစီအစဉ်တွေကိုတော့ line meter 3057ပြင် line meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။အခုကျမတို့ဒုတိယထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြမမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းတွေကသုတနဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ကြားဖို့ရှိပါတယ်။အရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်တော့ကြန့်ခိုင်ရေးပါတီညီလာခံကညွှန်းဆိုနေတဲ့2023ရွေးကောက်ပွဲဆွေးပြီးတော့ဆွေးနွေးတင်ပြထားပါတယ်။မတ်အင်ဂျင်နယ်ကကူညီတင်ဆက်ထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေကြံ့ခန့်ရေးပါတီညီလာခံကညွှန်းဆိုနေတဲ့2023ရွေးကောက်ပွဲအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါတွင်မြန်မာလူရေးသားထုတ်လွှင့်ကြတဲ့သတင်းတွေထဲမှာတော့ USDP ကြံ့ခန့်ရေးပါတီညီလာခံအကြောင်းနဲ့ပါတီဥက္ကဋ္ဌအပြောင်းအလဲဖြစ်တဲ့သတင်းတွေကိုဦးစားပေးပေါ်ပြကြတာတွေ့ရပါတယ်နေပြည်တော်မှာအောက်တိုဘာလ5ရက်နေ့ကကျင်းပပြီးစီးသွားတဲ့ကြံ့ခိုင်ရေးပါတီညီလာခံကနေပါတီဥက္ကဋ္ဌသစ်အဖြစ်ဦးခင်ကြီးကိုရွေးချယ်ခဲ့တယ်လို့သိရပါတယ်။ဦးခင်ကြီးဟာပြီးခဲ့တဲ့ဩဂုတ်လကမှစစ်ကောင်စီလက်ထက်လူဝင်မှုကြီးကြရေးဝန်ကြီးကနေအနားယူခဲ့သူဖြစ်ပြီးဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်မှာရဲချုပ်နဲ့ဦးသိန်းစိန်အစိုးရလက်ထက်မှာလာဝကဝန်ကြီးအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ကြံ့ခိုင်ရေးပါတီညီလာခံအကြောင်းသတင်းဖော်ပြကြရမှာ BBC ကလာမယ့်ရွေးကောက်ပွဲနိုင်အောင်လုပ်မယ်လို့ပြည်ခိုင်ဖြိုးဥက္ကဋ္ဌသစ်ဦးခင်ကြီးပြောလို့ခေါင်းစဉ်ပေးဖော်ပြပါဗျ။မြန်မာနောင်းကတော့စစ်တပ်ကြောတော့နောက်ခံပြည်တော်စုကြမ်းခန့်ရေးနှင့်ဖွံ့ဖြိုးရေးပါတီ USDP နှစ်ရက်ကြာညီလာခံအပြီးထွက်ပေါ်လာသည့်ခေါင်းဆောင်ပိုင်းအပြောင်းအလဲတွင်အာဏာသိမ်းစစ်ခေါင်းဆောင်မင်းအောင်လှိုင်စိတ်တန်းကြရွေးထားသူများပါတီထိပ်တန်းနေရာများရရှိသွားသည်လို့ရေးပါတယ်။
ကောင်းဆောင်ပိုင်းရာဒူးတချို့ခန့်အပ်နိုင်ခြင်းမရှိဘဲကြံ့ခိုင်ရေးပါတီညီလာခံပြီးဆုံးလို့အေယာဝတီသတင်းဌာနကသတင်းကောင်းစီပေးထားတာတွေ့ရပါတယ်။ကြံ့ခိုင်ရေးပါတီညီလာခံနဲ့ကောင်းဆောင်ပိုင်းအပြောင်းလဲဟာလာမယ့်2023ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေဆိုတာပါတီဥက္ကဋ္ဌသစ်ဦးခင်ကြီးရဲ့ပြောကြားချက်မှာအထင်ရှားတွေ့ရပါတယ်။ဒါအပြင်လက်ရှိစစ်ကောင်စီကောင်းဆောင်ဟာသူ့လူယုံတွေနဲ့ကြံ့ခိုင်ရေးပါတီကိုသူ့စိတ်ကြိုက်ပြင်ဆင်ဖွဲ့စည်းတည်ဆောက်လိုက်တာလည်းဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကနေလောလောလတ်လတ်အနားပေးလိုက်တဲ့စီရေးချုပ်ဒုဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ကာဆာထမှုဒုဗိုလ်ချုပ်ကြီးအောင်စိုးတို့ကိုကြံ့ခိုင်ရေးပါတီရဲ့အရေးပါတဲ့ဒုဥက္ကဋ္ဌတစ်နဲ့အထွေထွေအထူးရေးမှုတွေဖြစ်လာမယ်လို့သတင်းတွေကဖော်ပြနေလိုပါပဲဒီအကြောင်းကြံ့ခိုင်ရေးပါတီကဦးလှစွေရဲ့ပြောကြားချက်ကိုအောက်တိုဘာလ4ရက်မှာ VOA ကအခုလိုထုတ်လွှင့်ခဲ့တာတွေ့ရပါတယ
်အဲ့ဒါတော့လာမယ်လို့ကျွန်တော်တို့တင်ကြရဲဒါပါတီဆိုင်ရာတွေကကြားရပါတော့ဒီနေ့တော့သူတို့ပြန်ခိုင်းတော့လာခိုင်းတာမတွေ့ဘူးလက်ချက်တော့လာခိုင်းလာမတွေ့ဘူးအဲဒီကဘူးကြီးလို့တော့သိရဲတကူကြကူကူဒီတော့ခါကိုသူ့အပ်အချက်လို့ကောင်းတော့ပြီးတော့ပြန်ပြီးတော့ပါတီမှမလာဘူးဆိုတော့ဒီလူသားတွေကကြားလဲတယ်လို့ကြားတယ်အဲ့တော့ဘူးကြီးလို့တော့သိရတော့ဒီကတော့ဒီကတော့တော့ရှိတယ်အဲလာပြီးတော့ဟိုပါတီမှာတာဝန်ယူမဲ့သဘောရှိတယ်။ဘာတာဝန်လေးပြည့်မဲ့ဆိုတော့ကျွန်တော်တို့မကမ္မန္တလေးဘူး။လက်ထက်ကျမှအဖြေပေါ်မှာပါခင်ဗျာ။ဟုတ
်။ထူးဆန်းပြီးအံ့ဩဖို့ကောင်းတာကတော့ဦးလှဆွေပြောသွားတယ်လို့ပါပဲ။ပါတီညီလာခံသာပြီးသွားတယ်။ပါတီရဲ့ဒုဥက္ကဋ္ဌတစ်နေရာအထွေထွေတွင်းရင်းမှုနေရာအပါဝင်ဘိုလ်လုံးမှုဆောင်နေရာ6နေရာကိုရွေးချယ်ခြင်းမရှိဘဲခြံလှပ်ထားခဲ့တယ်ဆိုတဲ့သတင်းပါပဲ။ဒါအပြင်ပါတီဥက္ကဋ္ဌဟောင်းဦးတန်းထေးအနားယူတဲ့အချက်၃ချက်ထဲမှာတစ်ချက်ဟာ2020ရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီရှုံးခဲ့လို့ဖြစ်တယ်လို့ဆိုပါတယ်။လက်ရှိဥက္ကဋ္ဌသစ်ဖြစ်လာတဲ့ဦးခင်ကြီးဟာလည်း2020ရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီကိုစားပြုပြီးရန်ကုန်တဖက်ကမ်းစိတ်ကြီးခနောင်တူမြို့နယ်မှာရွေးကောက်ပွဲဝင်ခဲ့ရာ NLD ကိုချုံနှိမ့်ခဲ့သူဖြစ်တယ်လို့အေယာဝတီသတင်းမှာဖော်ပြထားပါတယ်။
Bloomberg ကတော့စစ်တပ်ကြောတော့နောက်ခံပေးထားတဲ့ကြံ့ခိုင်ရေးပါတီရဲ့ခေါင်းဆောင်တစ်ဟာစစ်ကောင်စီအကြီးအကဲရဲ့ရင်းနှီးတဲ့မဟာမိတ်ဖြစ်တဲ့အခုရွေးချယ်လိုက်တဲ့ပါတီခေါင်းဆောင်တွေဟာနောက်အစိုးရတက်တမ်းမှအရေးပါတဲ့နေရာတွေရလာမဲ့သူတွေဖြစ်တဲ့ကြံ့ခိုင်ရေးပါတီပြောရေးဆိုခွင့်ရှိသူနန္ဒာလှမြင့်က
ဒီညီလာခံကနေအရေးကြီးတဲ့စုံဖြတ်ချက်တွေချမှတ်ခဲ့တယ်ဒီစုံဖြတ်ချက်တွေဟာကျွန်တော်တို့ပါတီအနာဂတ်အတွက်ရောတိုင်းပြည်အတွက်ပါအရေးပါတဲ့စုံဖြတ်ချက်တွေဖြစ်ပါတယ်2023ရွေးကောက်ပွဲမှာကျွန်တော်တို့ပါတီအနိုင်ရမယ်လို့အပြည့်အဝယုံကြည်ပါတယ်လို့ပြောကြောင်းရေးသားထားပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာ456နေရာရှိတဲ့လွှတ်တော်မှာကြံ့ခိုင်ရေးပါတီဟာ33နေရာသာအနိုင်ရရှိခဲ့တာပါ NLD ပါတီကတော့396နေရာအနိုင်ရခဲ့တယ်လို့ Bloomberg ကဆက်လက်ဖော်ပြထားပါတယ်ဒါအပြင်အချက်တောင်အာရှနိုင်ငံတနိုင်ငံဖြစ်တဲ့မြန်မာဟာစစ်တပ်ကအာဏာသိမ်းကြီးကတည်းကငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေပြီးနိုင်ငံသားငွေလျော့နေလာကနိုင်ငံတကာရဲ့စီးပွားရေးပိတ်ဆို့တဲ့ဒဏ်ကိုလည်းခံနေရတယ်လို့ Bloomberg ကဆိုပါတယ်
စတင်ဖွဲ့စည်းစဉ်ကလူမျိုးရေးအသင်းကြီးအနေနဲ့ဖွဲ့စည်းခဲ့ပြီးမြေ2010ခုနှစ်မှာနိုင်ငံရေးပါတီဖြစ်လာခဲ့တဲ့ကြံ့ခိုင်ရေးပါတီဟာစစ်ဗိုလ်ချုပ်ဟောင်းတွေကောင်းဆောင်ပြီးစစ်တပ်ကြောတော့နောက်ခံပေးထားတဲ့ပါတီဆိုတာအားလုံးအသိပဲဖြစ်ပါတယ်စစ်ကောင်စီကပြုလုပ်ပေးမယ်ဆိုတဲ့2023ရွေးကောက်ပွဲမှာအနိုင်ရရမယ်လို့လည်းကြွေးကြော်နေတာတွေ့ရပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့2023ရွေးကောက်ပွဲကိုလက်မခံနိုင်ဘူးလို့သဘောထားထုတ်ပြန်ထားတာတွေ့ရပါတယ်2023ရွေးကောက်ပွဲနဲ့ပတ်သက်လို့မြန်မာနိုင်ငံရေးအကဲခတ်တဦးကတော့2023ရွေးကောက်ပွဲဟာစစ်ကောင်စီအတွက်တကယ်ပဲနိုင်ငံရေးထွက်ပေါက်ဖြစ်မလားထွက်ပေါက်လို့သူယုံကြည်ရင်တော့ရွေးကောက်ပွဲလုပ်ပေးနိုင်တာပေါ့ဒါပေမဲ့လက်ရှိအနေအထားကရွေးကောက်ပွဲလုပ်ဖို့ဖြစ်နိုင်ပါမလားမေးစရာရှိတယ်အရှိန်မပေးဘူးလို့ထင်ပါတယ်နောက်ပြီးတော့စစ်တပ်အနေနဲ့အခုလိုအခက်ခဲတွေနဲ့အားနည်းနေချိန်မှာရွေးကောက်ပွဲလုပ်ပြီးထွက်ပေါက်ရှာဖို့တဲ့အရှာနီလန်းတွေကိုစဉ်းစားနိုင်တယ်ဆိုတာထည့်စဉ်းစားဖို့လိုပါမယ်လို့ဆိုပါတယ် NLD ဝင်ရောက်ရှင်ပြန်ခဲ့ခြင်းမရှိတဲ့2010ရွေးကောက်ပွဲမှာကြံ့ခိုင်ရေးပါတီအနိုင်ရရှိခဲ့ပါတယ် NLD ဝင်ရောက်ရှင်ပြန်ခဲ့တဲ့2012ကြားပြရွေးကောက်ပွဲကစလို့2015ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲတွေမှာကြံ့ခိုင်ရေးပါတီရှုံးနိမ့်ခဲ့ပြီး NLD ပါတီကတောင်ပြိုကမ်းပြိုအနိုင်ရရှိခဲ့တာတွေ့ရပါတယ်2023မှာစစ်ကောင်စီရဲ့ရွေးကောက်ပွဲကျင်းပဖြစ်မလားမဖြစ်ဘူးလားဘယ်လိုအဖြစ်ထွက်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်မှာဖြစ်ကြောင်းပါခင်ဗျာ
ကြံ့ခိုင်ရေးပါတီကညွှန်းဆိုနေတဲ့2023ရွေးကောက်ပွဲဆိုတဲ့ကောင်စင်နဲ့ပြည်တွင်းနိုင်ငံကမ္ဘာမြေမမီဒီယာမြေကွင်းမှာတင်ဆက်သွားတာပါရှင်ခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေပေးပို့လာတဲ့ရင်ဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးတနာကျော်ကမြန်မာပြည်မှပေးစာများကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင
်ဘေးရေခင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ VOE ဝိုင်းတော်သားများကျမ်းမာချမ်းသာကြပါစေ။တရင်ချက်လက်ကောင်းတွေကြီးထက်မကတင်ဆက်နိုင်ပါစေ။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မြတ်သက်မှုဖြစ်ပါတယ်။မလွမ်းမှုဆိုတဲ့သောရရှင်ကတော့စာတစ်ခါရေးဘူးပါရင်ကျေးဇူးပါ VOE တဲ့။တရင်တင်ပြပေးတာကျေးဇူးပါ။ကျမ်းမာပျော်ရွှင်နိုင်ကြပါစေ။အခုချိန်မှာတော့မပျော်ရွှင်နိုင်ဘူးဆိုတာသိနေပါတယ်တဲ့။မြန်မာတွေကနိုင်ငံကိုချစ်ကြလို့ပါ။ဝိုင်းလူသားတွေကိုအားပေးနေပါတယ်ဆိုပြီးတော့ရေးလာပါရဲ့အဲဒီလိုအစီအစဉ်တွေကိုကြည့်မရပါဘူးဆိုပြီးရေးလာတဲ့သောရရှင်ကတော့
VOA ကမနက်ခင်းရေဒီယိုအစီအစဉ်ညနေခင်းရေဒီယိုအစီအစဉ် VOA TV သတင်းလွှာ TV အစီအစဉ်တွေကိုပုံမှန်တိုင်း YouTube မှာ live တစ်ချိန် live ပြီးသွားရင်လည်းဒုတိယအချိန် recording video တွေပြန်တင်ပေးပါအောင် VOA အခုမနက်ပိုင်းအစီအစဉ်မတင်တာ2ရက်ရှိနေပါပြီအားပေးနေပါတယ် VOA ကိုအဖေတို့လက်ထက်ခင်းကရေဒီယိုနဲ့နားထောင်ခဲ့တာအခုတော့ဖုန်းလေးနဲ့နားထောင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီနာမည်မဖော်ပြပါနဲ့လို့ရေးထားရတဲ့သောရရှင်ပြောထားတဲ့အထဲမှာဓာတ်ရိုက်ထုတ်လွှင့်တဲ့အစီအစဉ်တွေကအလိုလျောက်အစနစ်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်နော်ဒါပေမဲ့တစ်ခါတလေသူတို့စက်တွေစနစ်အမှားဖြစ်ပြီးတော့ရေဒီယိုရုပ်မြင်သံကြားဓာတ်ရိုက်ထုတ်လွှင့်ပေမဲ့လေချိတ်ဆက်ထားတဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဓာတ်ရိုက်မထွက်သွားဘူးဖြစ်တတ်ပါတယ်ဒါဆိုရင်ကျမတို့ကဓာတ်ရိုက်ထုတ်လွှင့်တဲ့အချိန်ပြီးသွားရင်အဲ့ဒီ show ကိုပြန်ပြီးတော့တင်ပေးပါတယ်ဒ ဒါမှမဟုတ်လေဒီနားစင်ကြည့်ရှုသူအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ချိန်မှာနားစင်ကြည့်ရှုခြင်းနဲ့ဆိုရင်နောက်ထပ်စာမျက်နှာဥမာ YouTube ကပြတ်တယ်ဆိုရင် Facebook ဒါမှမဟုတ်လေ VOA မြန်မာ Internet စာမျက်နှာ Spotify TuneIn အစားရှိသဖြင့်နေရာတွေနောက်ပြီးတော့ဖုန်းပေါ်က VOA App အဲ့နေရာတွေကနေပြီးတော့ဓာတ်ရိုက်နားထောင်ကြည့်ရှုလို့ရပါတယ်ရှင်အခုလိုစာရေးပြောပြလာတာကျေးဇူးအထူးတင်ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝကြုံတွေ့နေရတဲ့ဖြစ်တွေကိုရေးပြီးတော့စာရေးပြလာတဲ့သောရရှင်တွေရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေအမြင်တွေကိုလည်းအခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။မင်္ဂလာပါ VOA ကျွန်တော်ကရခိုင်တယောက်ပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နိုင်ငံသားထွက်ခွာရတဲ့သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်
။မင်္ဂလာပါ VOA ကျွန်တော်ကရခိုင်တယောက်ပါအခုလက်ရှိစစ်ကောင်စီအာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုကြောင့်ပြည်ပထွက်ခွာကြတဲ့ကျွန်တော်အပါအဝင်မြန်မာပြည်သားတချို့လည်းမလေးရှားကိုတရားမဝင်လမ်းကြောင်းနဲ့ဖြစ်ဖြစ်တရားဝင်နည်းလမ်းတွေနဲ့ပဲဖြစ်ဖြစ်ရောက်နေကြပါတယ်ဒီလိုရောက်နေတဲ့သူတွေကိုအဲ့ဒီအစိုးရကအ ਨੇ ဆုံးယာယီနေထိုင်ခွင့်လိုမျိုးလေးတစ်ခုခုတော့လုပ်ပေးသင့်ပါတယ်ဥပမာကုလဒုက္ခသည်ရုံးကအတိမတ်ပြု refugee ကလေးတစ်ခုထုတ်ပေးသင့်ပါတယ်အခုဖြစ်နေတာကမလေးအစိုးရကလည်းမလေးနိုင်ငံကိုတရားမဝင်ရောက်နေတဲ့သူတွေကိုဖမ်းဆီးပြီးမြန်မာကိုပြန်ပို့မယ် UN ရုံးကိုလည်းပိတ်ဖို့တောင်းဆိုနေပါတယ်မလေးရောက်မြန်မာ refugee တွေဟာ UN ကိုအားကိုးပြီးနေရတာဆိုတော့ UN ရုံးပိတ်သွားရင်အခက်အခဲတွေ့နိုင်ပါတယ်လေဒီနေရာမှာပြောချင်တာကမလေးရောက်နေတဲ့မြန်မာတွေကို UN ကတ်ထုတ်ပြီးအခြေခံအလုပ်သမားလိုအပ်နေတဲ့နိုင်ငံတချို့ကိုပို့လိုက်ရင်ပိုကောင်းမယ်လို့ထင်ပါတယ
်ကျွန်မပြောသွားသလိုပဲအခုသောရရှင်ရဲ့ဆန်ကကိုပိုင်းထင်မြင်ယူဆချက်ဖြစ်ပါတယ်နော်မြန်မာနိုင်ငံကအိန္ဒိယနိုင်ငံတွေကိုရောက်ရှိနေပြီးတော့ဒုက္ခရောက်နေရတဲ့သူတွေအတွက်သူရဲ့အမြင်ရှုထောင့်ကိုရေးလာတာဖြစ်ပါတယ်။ဒီမှာမလေးရှားတို့ထိုင်းတို့ကိုရောက်နေတဲ့သူတွေအတွက်ဟိုဘက်ကနေပြီးတော့တရားဝင်နေထိုင်ခွင့်လေးဒီသောရရှင်ရေးလာလို့ထိုင်းကိုရောက်နေတဲ့သောရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးစင်ပါတယ်
။မင်္ဂလာပါ VOE ကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့အလုပ်သမားတယောက်ပါ။ကိုယ်နိုင်ငံမှာမဖွံ့ဖြိုးမတိုးတက်တော့သူများနိုင်ငံမှာအလုပ်လုပ်နေရတယ်လေ။ကဘာကြီးကမတရားဘူးဗျာ။နိုင်ငံတကာကိုပြောပြပြရ view ရေမြန်မာရေးကူညီကြပါလို့တိုးတက်တဲ့ဒီမိုကရေစီပဲလိုချင်တယ်လို့စစ်အစိုးရကိုဝိုင်းပြီးဖယ်ကြပါမြန်မာပြည်ကိုတိုးတက်အောင်လုပ်မဲ့အစိုးရပဲရကြပါတယ်ဒါမှသူများနိုင်ငံမှာမျက်နှာအငယ်ခံပြီးတော့အလုပ်လုပ်စရာမလိုတော့ဘူးပေါ့
မလေးရှားထိုင်းပြီးတော့ဒီမြန်မာဒေသရဲနိုင်ငံနောက်တနိုင်ငံဖြစ်တဲ့လောနိုင်ငံမှာလည်းမြန်မာတွေတောင်းတနေပါတယ်ဆိုတော့သောရရှင်ကိုမျိုးကျော်ရေးလာတာပါ
မင်္ဂလာပါလာအိုမှာမြန်မာတွေအလုံးမရှိတာလူတစ်ထောင်ကျော်ပါတယ်ပြည်တော်ပြန်ဖို့တင်ထားပေမဲ့၃လလောက်ရှိနေပါပြီမကြလာသေးပါဘူးလာအိုဘက်ကပြန်ဖို့ပေးမယ်ဆိုတာမြန်မာပြည်ဘက်ကလက်မခံပါဘူ
းဒါကအခုလက်တော်ရေးထားတဲ့စာဖြစ်ပါတယ်လာအိုနိုင်ငံလောနိုင်ငံမှာအလုပ်သွားလုပ်တဲ့သူတွေအိမ်မှာတောင်းတင်နေပါတယ်လို့ဆိုလာပါတယ်ဒီလိုမျိုးပြည်ပနိုင်ငံတွေထွက်ခွင့်မရပဲနဲ့မြန်မာနိုင်ငံထဲမှာရှိနေတဲ့သူတွေကြုံတွေ့နေရတဲ့စောင့်ဝင်နေရေးဒုက္ခအခက်အခဲတွေကိုရေးပြလာတဲ့သောရရှင်တွေရဲ့စာတွေကိုအခုဖော်ပြပေးသွားခြင်းပါတယ် CDM ဝန်ထမ်းတယောက်ရေးလာတာမှာတော့
ကျွန်တော်က CDM ဝန်ထမ်းတဦးပါခင်ဗျာရက်တွေလည်းကြာလာခဲ့ပါပြီနှစ်တောင်မှကျော်လာခဲ့ပါပြီကျွန်တော်တို့မိရထား CDM တွေကိုပြစ်ထားကြတယ်ဘာတွေလုပ်နေကြလဲဘယ်လိုစားနေကြလဲတစ်ချက်လေးတော့မေးဖို့မရကြပါဘူးကိုအဖွဲ့တွေမေးလိုက်ပြန်တော့လေအစင်မပြေတဲ့လူတွေကြီးပါပဲ။ဘာဆက်လို့ရမယ်မှန်းတော့မသိတော့ပါဘူး။လုတ်ခဲ့တဲ့လုတ်သက်တွေလည်းနှမျောမိပါတယ်။တချို့ဆိုရင်သေကုန်ကြပါပြီ။ဘာနဲ့နာကြီးမှလည်းမရကြပါဘူး။ပြောရရင်တော့ဗျာနောက်ရက်သတင်းတောင်ဖတ်နိုင်မှာမဟုတ်တော့ပါဘူး။အတော်လေးအခက်တွေ့နေရပါတယ်
။စစ်အာဏာသိမ်းမှုကိုအကြမ်းဖက် CDM နီးနဲ့ဆန့်ကျင်ပြီးတော့အခုရှိနေကြတဲ့သူတွေတော်လည်းအတွန်းရှိလာပြီးတဲ့အခါမှာဘလို့အကြက်တဲတွေနဲ့ဂျုံတွင်းနေရလဲဆိုတော့သူရေးလာတာပါနောက်ထပ်သောရရှင်တယောက်ကတော့သူလဲ CDM လုပ်ခဲ့သူပါတဲ့
VOA ရှင်ကျမကလူခွင့်ရေးစိတ်သုံးနဲ့မြန်မာနိုင်ငံမှာနေပါတယ်ဒီနှစ်တော့ကုလအထူးကိုယ်စားလှယ်ဥကြုံမိုးထွန်းကို NUG ကိုစားပြုအနေနဲ့ဖြစ်စီချင်ပါတယ်ဒါမှပဲကျမတို့အသက်ရှင်နိုင်တော့မှာပါအခုလိုပဲသွားနေရမယ်ဆိုရင်တော့ငတ်ပြီးတော့သေမှာပါလုတ်သက်၃နှစ်နဲ့ CDM ဝင်ခဲ့တော့စူဆောင်းမှုလေးလဲကုန်တာကြာပါပြီ။ကလေး၃နှစ်သားလဲရှိပါတယ်။ကိုသိရင်သူလဲနေလို့မရတော့အောင်ဖြစ်နေတာပါ
။ဒီစာထဲမှာစိတ်ဓာတ်တွေကြာနေတဲ့လေတံတွေတွေ့ရပါတယ်။၃နှစ်သားကလေးငယ်ရှိတယ်ဆိုလို့အထူးစာနာမိပါတယ်။ကျမကိုချင်းမစားလို့အဝေးကပြောနေတယ်လို့တော့မယူဆစေချင်ပါဘူး။ အားတင်းထားပါနောက်တရက်တစ်စက္ကန့်တစ်မိနစ်ဘာဖြစ်လာမလဲဆိုတာမှကြိုးပြောလို့မရတာလောကဖြစ်စင်မှုအဆိုးဆုံးနေရင်ဆိုင်ပြီးတော့ပိုကောင်းတဲ့မနေ့ပြန်တွေရောက်လာဖို့မျှော်လင့်နိုင်ပါတယ်လို့ပဲအားပေးပါရစေနော်ဒီလိုမျိုးစာဝတ်နေရေးကြက်တဲမှုတွေရဲ့ရလဒ်ကတော့မြန်မာနိုင်ငံမှာအခုနောက်ပိုင်းခေတ်စားနေတဲ့အွန်လိုင်းကလိင်ညာမှုတွေဖြစ်ပါတယ်ကိုမင်းစာဆိုတဲ့သရရှင်က
မြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေမှုကိုအသုံးချပြီးအွန်လိုင်းပေါ်ကချင်းငွေလုပ်ငန်းကလူတွေကိုတအားလိုက်လိမ့်နေပါတယ်ဒါကိုအများပြည်သူသိအောင်ပြောပြပေးပါခင်ဗျာ
လူတွေကိုတအားလိုက်လိမ့်နေပါတယ်ဒါတွေအများပြည်သူသတိထားမိအောင်လို့ပြောပြချင်ပါတယ်ဆိုပြီးတော့စာရိုလေးရေးပြီးတော့သတိပေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီမှာနေရက်ချင်ပါတယ်ရှင်ပိုကောင်းတဲ့မနေ့ပြန်တွေပိုင်ဆိုင်ရပါစေလို့တောင်းဆုပြုမိပါတယ်ဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVue Bambis News ဆိုရယ် Vue မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မျက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ Vue မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းနာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ကြားခဲ့ရတာကတော့မအေးတနာကျော်တင်ဆက်နေတဲ့မြန်မာပြည်မှာပေးစာများကနာပါရှင် VOA မြန်မာပိုင်းရဲ့တင်ဒင်းတွင်နေညဖက်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တင်ဒင်းပတ်စင်ကနာနောက်တစ်ခုကိုတင်ပြပေးချင်ပါတယ်နိုင်ငံတကာတင်ဒင်းတွေကိုကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီတင်ဒင်းတွေထဲမှာပါတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့တင်ဒင်းတွေထဲကသူသားဆိုတဲ့အစီအစဉ်ကိုမညွညွလွင်ကတင်ဆက်ပေးနေပါတယ်ဒီတစ်ပတ်မှာတော့အုတ်ချုံကိုအာနာကိုဘလိုနည်းနဲ့မှလွှဲပြောင်းမပေးဘဲလက်ရှိအချိန်ထိအာနာယူချုပ်ကင်ထားတဲ့ကဘာပေါ်ကအာနာတတန်အရှိဆုံးဖြစ်နေတဲ့နိုင်ငံအကြီးအကဲတွေနဲ့သူတို့အုပ်ချုပ်နေတဲ့နိုင်ငံတွေရဲ့အခြေအနေတွေအကြောင်းပြောပြပေးထားပါတယ်ရှင
်အာဖရိကတိုက်ရဲ့လေပိုင်းမှာရှိတဲ့ကင်မရွန်နိုင်ငံရဲ့လက်ရှိသမ္မတအသက်88နှစ်အရွယ်ဖာဘီယာဟာကမ္ဘာပေါ်မှာနိုင်ငံအုပ်ချုပ်မှုအာဏာကိုအချိန်အများဆုံးဆွဲကင်ထားဆဲဖြစ်တဲ့နိုင်ငံခေါင်းဆောင်တဦးဖြစ်ပါတယ်။သူဟာ1985ခုနှစ်ဇွန်လ1ရက်နေ့ကနေ1982ခုနှစ်အထိဝန်ကြီးချုပ်အဖြစ်အာဏာယူထားပြီး1982ကနေအခုအချိန်အထိသမရယာထူးကိုယူပြီးနိုင်ငံကိုအုပ်ချုပ်နေတာကြောင့်သူ့ရဲ့အာဏာသက်တမ်းက46နှစ်နီးပါးရှိလာပြီဖြစ်ပါတယ်။ကင်မရွန်နိုင်ငံဟာတပါတီစနစ်မဟုတ်ပေမဲ့ရွေးကောက်ပွဲတွေတိုင်းမှာသမရဖာဘီယာရဲ့ပါတီကပဲအနိုင်ရနေတာပါနိုင်ငံတကာကနိုင်ငံရေးလှိလာသူတွေကတော့ရွေးကောက်ပွဲတွေဟာတရားမျှတမှုမရှိတဲ့မတမာတဲ့ရွေးကောက်ပွဲတွေလို့ကောက်ချက်ချပြောဆိုကြပါတယ်ကင်မရွန်နိုင်ငံဟာဘက်ဆုံမှာအခက်တိလိုက်စားမှုအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်းသုတေသနစာရင်းစရာတွေမှာဖော်ပြပါတယ် ဒါပြင်အာဏာပိုင်တွေရဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာနိုင်ငံသားတွေအထူးသဖြင့်လူနည်းစုတိုင်းရင်းသားတွေကိုနှိပ်စက်ညှဉ်းပန်းဖမ်းဆီးတပ်ဖြတ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂနဲ့လူအခွင့်အရေးအဖွဲ့အစည်းတွေကပြောပါတယ်။အာဖရိကတိုက်ကနိုင်ငံတွေထဲမှာကင်မရွန်နိုင်ငံဟာကျောင်းနေစရိတ်အကြီးမားဆုံးနိုင်ငံလည်းဖြစ်ပြီးကျန်းမာရေးဆောင်ရှောက်မှုနေကြတာကြောင့်လူသက်တမ်းကဖြန့်မြ58နှစ်လောက်ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဒုတိယသက်တမ်းအရှိဆုံးအာဏာရှင်အဖြစ်သတ်မှတ်ခံရသူကတော့ Equatorial Guinea နိုင်ငံရဲ့သမ္မတ Teodoro Obiang Nguema Basogo ဖြစ်ပါတယ်။အသက်88နှစ်ရှိပြီဖြစ်တဲ့သမ္မတ Obiang Nguema ဟာစစ်တပ်အရာရှိဟောင်းတဦးဖြစ်ပြီး1985ခုနှစ်ကဦးလေးတော်ဆက်သူဖြစ်တဲ့နိုင်ငံရဲ့သမ္မတစီကစစ်အာဏာသိမ်းယူပြီးအာဏာကိုရယူထားတာပါ။အခုချိန်ထိသူအုပ်ချုပ်နေတဲ့ကာလ42နှစ်ကျော်မှာသူရဲ့လုံခြုံရေးတပ်အင်အားကိုတုံးပြီးဥပဒေမဲ့တပ်ဖြတ်တာတွေအာဏာပိုင်တွေကနောက်ခံပေးထားတဲ့ပြန်ပြီးဆွဲတာတွေအကျဉ်းသားတွေနဲ့ဖမ်းဆီးခံထားရသူတွေကိုရည်ရွယ်ချက်ရှိရှိညှဉ်းပန်းနှိပ်စက်တာတွေအကျဉ်းထောင်တွေအချုပ်ခန်းတွေထဲမှာအသက်အန္တရာယ်ချင်းချောက်ခံရတာတွေအပြစ်မဲ့ဥပဒေမဲ့ဖမ်းဆီးခံရပြီးဘယ်သူလဲမှဆက်သွယ်ခွင့်မပေးတာတွေပြုလုပ်နေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုထားပါတယ်အာဖရိကတိုက်အလဲပိုင်းဒေသနောက်ဖက်ကမ်းရိုးတန်းမှာရှိတဲ့အဲ့ဒီနိုင်ငံဟာအာဖရိကမှာရေနံထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်ပေမဲ့လူနည်းစုကသာချမ်းသာကြွယ်ဝမှုကိုခံစားနေရပြီးလူမှုဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစင်းမှာပါနေတာပါနိုင်ငံရဲ့လူဦးရေတဝက်နီးပါးလောက်ပဲတောက်ရေတန်းကိုရရှိရာကြောင်းခလီးငယ်၁၀ရာခိုင်နှုန်းကျော်ဟာအသက်၅နှစ်မပြည့်ခင်မှာတည်ဆုံနေရတယ်လို့လည်းလေလံမှုတွေကဖော်ပြထားပါတယ်နိုင်ငံအာဏာအုပ်ချုပ်မှုတက်တန်းအရှိဆုံးတတိယနေရာမှာရှိနေသူကတော့အီရန်နိုင်ငံရဲ့ခေါင်းဆောင်အယာတိုလာအလီခါမေနီဖြစ်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ခါမေနီဟာနိုင်ငံရဲ့အာဏာကို1982ခုနှစ်ထဲကရယူထားတာအခုဆိုရင်39နှစ်ကျော်နေပါပြီ။ရှေးဟောင်းယဉ်ကျေးမှုကြီးမားတဲ့အီရန်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးစစ်ရေးအရာအားလုံးအုပ်ချုပ်သူတဦးချုပ်ကျင်သူတွေကိုလည်းအင်အားသုံးဖြိုခွဲနှိမ်နင်းမှုတွေလုပ်တာကြောင့်ခါမေနီယာကမ္ဘာပေါ်မှာအာဏာရှင်အဖြစ်နာမည်ကြီးသူတဦးဖြစ်ပါတယ်။သူ့လက်ထက်မှာရှိတဲ့အီရန်နိုင်ငံဟာလူအခွင့်အရေးချိုးဖောက်ခံရမှုနိုင်ငံတွေထဲမှာရှိနေပြီးတော့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေကအခွင့်အရေးချိုးဖောက်ခံရတာတွေအဆိုးဆုံးဖြစ်နေတယ်လို့လေ့လာသူတွေကတင်ပြထားပါတယ်ရှင်။
မညညလွင်တင်ဆက်နေတဲ့သတင်းထက်ကသူတာကိုကြားခဲ့ရပါရှင်အခုဆက်ပြီးတော့ကပ္ပသလွားထူချတဲ့သတင်းလေးတွေကိုပြောပြပေးချင်ပါတယ်ကပ္ပအရက်အမြင့်ဆုံးအမျိုးသမီးအဖြစ်စံချိန်တင်ထားတဲ့အမျိုးသမီးသူဟာသူ့ရဲ့မွေးရက်မြေတူရကီကနေအမေရိကန်ပြည်ထောင်စုကိုပထမအဦးဆုံးအချိန်အဖြစ်လေယာဉ်နဲ့ခီးသွားခဲ့တဲ့အကြောင်းနဲ့2023ခုနှစ်အတွက်ဂင်းနစ်ကပ္ပမှတ်တမ်းစံချိန်တင်လိုက်နိုင်တဲ့အကြောင်းအရာတွေကိုကိုငိမ့်ချန်နဲ့မခင်ဖြူတွေတို့ကတင်ပြထားပါတယ်ရှင်
ဂင်းနစ်ကမ္ဘာအရက်အမြင့်ဆုံးအမျိုးသမီးအဖြစ်စံချိန်တင်ထားတဲ့အမျိုးသမီးတူဟာသူ့မွေးရက်မြေတူရကီကနေအမေရိကန်ပြည်ထောင်စုကိုပထမဦးဆုံးအချိန်အဖြစ်လေယာဉ်နဲ့ခီးသွားခဲ့ပါတယ်။အသက်25နှစ်အရွယ်ရူမေဆာဂျယ်ဂျီနဲ့သူ့မိခင်တို့လေးစိတ်ကနေလေယာဉ်ပေါ်အထိဝန်ထမ်းတွေလိုက်ပါကူညီပေးခဲ့ကြတဲ့ဗီဒီယိုကိုတူရကီလေကြောင်းလိုင်းကထုတ်ပြန်လိုက်ကြပါ။ဂျယ်ဂျီဟာအရက်9ပေတလက်မှနီးနီးမြင်ပြီးတော့အစ္စတန်ဘူမြို့ကနေဆန်ဖရန်စစ္စကိုမြို့ကို73နာရီကြာလေယာဉ်စီးနိုင်ဖို့အတွက်သူအတွက်အထူးထိုင်ကုန်လိုအပ်ပါတယ်။ဂျယ်ဂျီဟာဝီဗာဆင်ဒရုမ်လို့ခေါ်တဲ့ရှားပါမျိုးရိုးဗီဇာယောဂါတစ်မျိုးနဲ့မွေးဖွားလာသူဖြစ်ပြီးတော့ဒီယောဂါဟာခလီးဘွားကလေးကပုံမှန်မဟုတ်တဲ့ကြီးထွားမှုကိုဖြစ်စေတာပါ။သူဟာအမေရိကကိုဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းတင်ပွဲအတွက်အခီးထွက်ခဲ့တာဖြစ်ပြီးတော့ကမ္ဘာတစ်ဝန်းမှာသူ့လိုယောဂါအခြေအနေကိုသတိပြုမိစေဖို့လှုံ့ဆော်နေသူတူဖြစ်တယ်လို့ဒေသတွင်းသတင်းတွေကဖော်ပြကြပါတယ်ရှင်။
2023ခုနှစ်အတွက်ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်လိုက်နိုင်တဲ့အကြောင်းအရာတွေကိုစူးစီးပြီးတင်ပြပေးပါမယ်။ဗြိတိန်နိုင်ငံကပထမဦးဆုံးစစ်အမျိုးသမီးပါဝါအလေးမှသူကရန်ဂျီကွာဘိန်းဟာ10မိနစ်အတွင်းသူ့ရဲ့ကိုယ်အလေးချိန်အတိုင်းရှိတဲ့အလေးကိုမှပြီးတော့အကျဉ်းရေးအများဆုံးထိုင်ထလုံနိုင်သူအဖြစ်မှတ်တမ်းဝင်သွားပါတယ်။သူဟာ10မိနစ်အတွင်း42ချိန်ထိုင်ထလုံနိုင်ခဲ့တာပါ။စီးပွားရေးနဲ့ငွေရေးကြေးစီမံသူမန်နေဂျာအဖြစ်လည်းအလုပ်လုပ်ကိုင်တဲ့ကူအောင်ဘင်းဟာတနေ့ကိုတနိုင်ခွဲလောက်နဲ့တပတ်6ရက်လေ့ကျင့်ခဲ့တာပါခင်ဗျာ
။နောက်ထပ်အင်္ဂလိပ်လူမျိုးခင်ဘာလီလက်စတာကတော့သူ့ရဲ့ထိမ့်မိနိုင်တဲ့ပညာကိုပြပြီးစနေနေ့တင်လိုက်ပါတယ်။စက္ကန့်30အတွင်း6ဂေါ်လက်ဂေါ်သုံးပြီးဘောလုံး6လုံးကိုလေထဲမှာပြင်မြောက်ကစားပြခဲ့တာပါ။နောက်ထပ်ထိမ့်မိတဲ့ပညာကိုပြခဲ့တဲ့သူကတော့အီတလီနိုင်ငံသားရူဘယ်မက်ဒီနီဖြစ်ပြီးတော့
တလိမ့်လုံးခံထားတဲ့ဆက်တဆင့်ပေါ်မှာမတည့်ရပြခဲ့ပါတယ်။မက္ကဆီကိုနိုင်ငံသားနီကိုလက်စ်မွန်ဒယ်ဒီအိုဂါကတော့လက်တဖက်ထဲထောက်ပြီးကိမီတောက်ထောင်ပြတဲ့နေရာမှာကမ္ဘာစံချိန်ချိုးခဲ့တဲ့သူပါ။သူကလက်တဖက်ထဲနဲ့10မိနစ်နဲ့17စက္ကန့်ကြာအောင်ကိမီတောက်ထောင်ပြခဲ့ပါတယ်။အမင်းအာယုံချို့တက်နေတဲ့အမေရိကန်စကိတ်သမားဂျန်မာနီကာကတော့50-50 grind လို့ခေါ်တဲ့တန်တန်းပေါ်မှာအဝေးဆုံးစကိတ်စီးပြပြီးကမ္ဘာစံချိန်တင်လိုက်ပါတယ်။အမေရိကန်ချက်ဒန်ဆာကကြည့်တဲ့ကလိုရီယာနိုဟာ10မိနစ်အတွင်းမှာ123ချိန်ထပ်ခြေတော့အများဆုံးလှုပ်ကနိုင်ခဲ့တဲ့စံချိန်ကိုချိုးလိုက်နိုင်ပြီးတော့အနောက်ကို6တောက်ပြန်ဆုပ်ရတဲ့တပ်အချက်ကြီးအများဆုံး10မိနစ်အတွင်းမှာ113ချိန်လှုပ်နိုင်တဲ့စံချိန်ကိုလည်းချိုးလိုက်နိုင်ပါတယ်ရှင
်။ Scotland နဲ့ Edinburgh မြို့ကကောလူမျိုးလူတန်းကြီးဂျေဆင်အော့ကတော့ဘိန်းတလုံးပဲရှိတဲ့စပိန်ပေါ်မှာအလေးဆုံးဘာဘယ်တန်းကိုခေါင်းပေါ်ကျော်တဲ့အထိမပြပြီးစံချိန်တင်လိုက်ပါတယ်။အလေးချိန်ပေါင်150နီးပါးကိုဘိန်းတလုံးပဲရှိတဲ့စပိန်ပေါ်မှာနင်းပြီးတော့မပြနိုင်ခဲ့တာပါ။ကနေဒါနိုင်ငံကရေခဲပြင်စကိတ်စီးသူအီလတ်ဘော့ဟာလည်းလဲအိတ်နေတဲ့လူ9ယောက်ပေါ်ကျော်ပြီးလေထဲမှာတပတ်ကျွန်းပြစ်ပြတဲ့စံချိန်ကိုချိုးလိုက်ပါတယ်။ဂျာမန်လူမျိုးဖလော်ရီယန်ကက်စတင်မီယာကတော့rubric ကြီးအပါအဝင်လက်နဲ့လှည့်ပြီးဖြည့်ရှင်းလို့ရတဲ့အန်စာတုံးပုံစံမျိုးစုံ1519တုံးကိုစုဆောင်းထားတာကြောင့်အများဆုံးစုဆောင်းနိုင်တဲ့စံချိန်ကိုချိုးသွားပါတယ်။သူဟာ rubric ကြီးတွေကို45စက္ကန့်အတွင်းဖြည့်ရှင်းနိုင်သူလည်းဖြစ်ပါတယ်။သူစုဆောင်းထားတဲ့ rubric ကြီးအန်စာတုံးတွေကိုပြဿနာဖြည့်ရှင်းပေးနိုင်သူတွေအဖြစ်မြင်တာကြောင့်ဘဝပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရှိလာတယ်လို့ကက်ဆင်မယာကပြောပါတယ်။အမေရိကန်နိုင်ငံမီရှိဂန်ပြည်နယ်ကကြောင်ကြီးနှစ်ကောင်ကတော့အမီးအရှည်ဆုံးအိမ်မွေးကြောင်စံချိန်နဲ့ခန္ဓာကိုယ်အလျားအရှည်ဆုံးကြောင်စံချိန်ကိုချိုးသွားလိုက်ပါတယ်။မိန်ကွန်းအမျိုးအစားအမွေးပွားကြောင်ကြီးရဲ့အမီးအရှည်ကတော့40စင်တီမီတာကျော်ရှိပြီးတော့စဗာနာကြောင်ကြီးရဲ့ခန္ဓာကိုယ်အလျားအရှည်ကတော့48စင်တီမီတာကျော်ရှိပါတယ်။ဝီလ်ပါဝါဆိုတဲ့အမျိုးသားတအူးကဒီကြောင်ကြီးနှစ်ကောင်လုံးရဲ့ပိုင်ရှင်ဖြစ်ပါတယ်။မိန်ကွန်းအမျိုးအစားအမွေးပွားကြောင်ကြီးမျိုးတွေဟာအသက်၅နှစ်အရွယ်မှာမှအရွယ်ရောက်တာဖြစ်တာကြောင့်သူ့ရဲ့အမီးကြီးကထတ်ရှည်လာဖို့လည်းရှိနေပါတယ်ခင်ဗျာ
။အခုကြားခဲ့ရတာကတော့ကိုငင်းကျန်းနဲ့မခင်ဖြူတွေတို့တင်ဆက်နေတဲ့ထူးခြားဆန်းများတဲ့မြအစီအစဉ်မှာအခုတော့ကြံနေသေးတဲ့အချိန်အတွင်းတဲ့အချင်းချုပ်ကိုဦးခင်မောင်တန်းပြောပြပေးပါရှင်။
ဘဘတဲ့အုပ်စုကရေနံထုတ်လို့ရေးကိုရှော့ချဖို့ဆုတ်ဖြတ်လိုက်တာဟာကမ္ဘာစီးပွားရေးအတွက်အထောက်အကူမဖြစ်သလိုအမျော်မြင်နည်းရာလည်းရောက်တယ်လို့အမေရိကန်ပတ်တိုင်းဝန်ကြီးဂျန်နက်ဂျဲလန်ကပြောလိုက်ပါတယ်။အထူးသဖြင့်ဖွံ့ဖြိုးဆဲတိုက်ပွဲတွေနဲ့သူတို့ရင်ဆိုင်နေရတဲ့ပြဿနာတွေအတွက်အလွန်ပဲစိတ်ပူမိတဲ့အကြောင်းဝန်ကြီးဂျဲလန်က Financial Times သတင်းစာနဲ့လုပ်တဲ့တင်းနှွေနေ့ကအင်တာဗျူးမှာပြောခဲ့တာပါ။ယူကရိန်းစစ်ပွဲအတွင်းရုရှားဘက်ကစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့တဲ့နေရာမှာယူကရိန်းရဲ့ယဉ်ကျေးမှုအမွေအနှစ်တွေလည်းစစ်ရာဇဝတ်မှုကျွလွန်တာခံခဲ့ရတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ် 1500 ခန့်က Hunnic Empire ကိုအုပ်ချုပ်ခဲ့တဲ့ Attila ဘုရင်ရဲ့တရဖူဟာယူကရိန်းနိုင်ငံရဲ့ပြတိုက်ကနေပျောက်သွားခဲ့ပါတယ်။ကိုရီးယားကျွတ်ဆက်ကနေ American လေးနေသင်းမောပြန်လဲထွက်ခွာသွားပြီးတဲ့နောက်မြောက်ကိုရီးယားကပဒိန်းသက်ဒုံးကျည်နှစ်စင်းကိုတကောင်းကျော်ချင်းမှာဆန့်သက်ပြစ်လွတ်လိုက်ပါတယ်။တနင်္ဂနွေမနေ့အစောကြီးတနာရီ48မိနစ်နဲ့58မိနစ်တို့မှာတာလိုပြစ်ပဲရင်းကဒုံးကျင်နေစင်ကိုမွန်ချောင်းဒေသကနေဂျပန်ပင်လယ်ပြင်ထဲကိုပြတ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြန်မာနိုင်ငံမှာတော့ဒီနေ့ဟာဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားရသတင်းကျွတ်လာပြည့်နေ့ဖြစ်တာနဲ့အညီဗုဒ္ဓဘာသာဝင်တွေအတော်များများဟာဖျားသွားပြီးဝိပုစုတောင်းကြပါတယ်။ရန်ကုန်မှာတော့ထောင်ပေါင်းများစွာဟာရွှေကုံဖျားကိုတွားရောက်ကြပါတယ်။
တဲ့အချင်းချက်ကိုဦးတင်မောင်တန်းကြီးညာခဲ့တာပါရှင်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius နဲ့ Tiang Wang တို့ဖြစ်ပါတယ် VOA American တန်ရဲ့ဒီကနေ့ညဘက်အစီအစဉ်တွေကို line တို့မီတာ30နဲ့50နဲ့ line လမ်းမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင် VOA ကိုအားပေးနှဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနှံလောက်ပါ
This program has come to you from the Voice of America, Washington.